Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇန်နဝါရီလ22ရက်တနင်္လာနေ့ညပိုင်း 9:30 အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းတိုမီတာ 1925 30နဲ့လိုင်းလာမီတာ 140တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမနန်းလာပါအခုညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညချမ်းပါရှင်ကျမတင်ကီထိုက်ပါ။ဆီးရီးယားနိုင်ငံမြောက်ပိုင်းကိုတူရကီတို့ကဒီကနေ့လက်နက်ကြီးနဲ့ပစ်ခတ်ပါတယ်။ရိုဟင်ညာရီဌာနေပြန်ပို့ရေးလုပ်ငန်းစဉ်ကိုဘင်္ဂလားဒေ့ရှ်ဘက်ကဆိုင်းငံ့လိုက်ပါတယ်။ဒီသတင်းနေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူကြီးညာပါမယ်ရှင်
။ဘင်္ဂလားဒေ့ရှ်ဘက်ရောက်နေတဲ့ဒုက္ခသည်တွေကိုမြန်မာနိုင်ငံပြန်ပို့ဖို့သဘောတူညီမှုရထားပေမဲ့လည်းပြန်ပို့ရေးအစီအစဉ်ကိုရက်ရွှေ့ဆိုင်းလိုက်တဲ့ဆိုတဲ့သတင်းမှကြားမှာကတော့
ကျွန်တော်တို့ဘက်ကတက်နိုင်တယ်မြစမဲ့ comments လုပ်မယ်လို့ပြောတဲ့ရက်မှာလက်ခံနိုင်ဖို့အတွက်ကျွန်တော်တို့ကတော့ပမာဘက်အနေနဲ့တော့ဘက်ကနေပြီးတော့အသင့်ဖြောင်းလှုပ်ထားပါရခင်ဗျ။
မြန်မာနိုင်ငံနိုင်ငံခြားရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးကျော်မိုးထွန်းပါရှင်အပြည့်စုံကတော့မကြခင်ကြားမှာပါ။ဒါအပြင်မြောက်ဦးမြို့မှာဖြစ်ခဲ့တဲ့အတိကယုံဖြစ်စဉ်နဲ့ပတ်သက်ပြီးတော့ဟောပြောပွဲဥဆောင်ကျင်းပတဲ့သူတွေကိုနိုင်ငံတော်ပုံကမ်းမှုနဲ့တရားစွဲမယ်လို့ရခိုင်ဝန်ကြီးချုပ်ကပြောဆိုလိုက်တဲ့သတင်း27ရာစုပြည်လောင်ကြီးလာခံကျင်းပမဲ့ရက်ရွှေ့ဆိုင်လိုက်တဲ့သတင်းတွေနဲ့အတူကချင်ပြည်နယ်တွင်းကကြောက်စင်ကုမ္ပဏီတစ်ခုမှမြေစာပုံပြိုကျလို့လူသေဆုံးမှုရှိတဲ့သတင်းတွေကိုကြားမှာပါ။ဒုတိယပိုင်းနောက်ရွယ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားမှာပါ။အခုတော့ဒီကနေ့ညဘက်ထိတ်တန့်ရောက်သတင်းတွေကိုမှတ်တမ်းငင်ထိုင်တဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါဦးရှင်။
ဆီးရီးယားနိုင်ငံမြောက်ပိုင်းကိုတူရကီတပ်ဖွဲ့တွေကဒီကနေ့တနင်္လာနေ့မှာလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့ပါတယ်။ဆီးရီးယားနိုင်ငံအက်ဖရင်ဒေသကကတ်ပြည်သူစစ်တွေအပေါ်စစ်စင်ရေးကအချိန်တိုအတွင်းပြီးဆုံးမယ်လို့တူရကီတာဝန်ရှိသူတွေကပြောဆိုနေကြချိန်မှာပဲဖိပြီးတော့တိုက်ခိုက်လာတာဖြစ်ပါတယ်။အက်ဖရင်ရဲ့အနောက်မြောက်ပိုင်းမှာတူရကီတပ်ဖွဲ့တွေနဲ့ဒီကနေ့တိုက်ပွဲဖြစ်တယ်လို့ကတ်ပြည်သူစစ် YPG ဘက်ကလည်းပြောပါတယ်။တူရကီစစ်တပ်ရဲ့အခုထိုးစစ်ကြောင့်တူရကီနိုင်ငံရဲ့အကြမ်းဖက်ခံရမှုအန်ဒီယကိုရော့ပါသက်သာစေမယ်လို့ဒုတိယဝန်ကြီးချုပ်ကပြောပါတယ်။အက်ဖရင်ကိုထိန်းချုပ်ထားတဲ့ YPG ပြည်သူစစ်တွေကတူရကီနိုင်ငံတွင်းသဘုံထမှုနဲ့ချိတ်ဆက်မှုရှိတယ်လို့တူရကီအစိုးရကစွပ်စွဲထားတာပါ။ Islamic အစွန်းရောက် IS ကိုချေမှုန်းတဲ့စစ်ပွဲအတွင်းတူရကီရဲ့မိဖက်တွေဖြစ်တဲ့ American NATO တပ်ဖွဲ့တွေအတွေ့ကတ်ပြည်သူစစ်တွေကရေးပါတဲ့မဟာမိတ်ဖြစ်ပါတယ်။တူရကီမြို့တွေတိုက်ခိုက်ခံရမဲ့အရေးကနေကာကွယ်ရေးအတွက်အက်ဖရင်ဒေသတွင်းမှာ30ကီလိုမီတာလုံခြုံရေးအရန်အတားထားရေးရွယ်ပြီးတန်လွင်ကဲလို့နာမည်ပေးထားတဲ့အခုစစ်စင်ရေးကိုဆောင်ရွက်တာလို့တူရကီဝန်ကြီးချုပ်ဘက်ကလည်းပြောဆိုထားပါတယ်ရှင်
။အာဖဂန်နစ္စတန်မြို့တော်ကာဘူးကအင်တာကွန်တီနန်တယ်ဟိုတယ်ကိုအစိုးရတပ်ဖွဲ့တွေပြန်လည်စီးနင်းသိမ်းယူမှုအတွင်းနိုင်ငံခြားသား14ဦးသေဆုံးခဲ့တာပါဝင်သေဆုံးထဏ်ရမှုအတော်များများရှိခဲ့ပါတယ်။ဟိုတယ်ထဲမှာဒါဇင်နဲ့ချီတဲ့တည်ဆုံးသူရုပ်လောင်းတွေတွေ့ရကြအောင်အခင်းဖြစ်နေရကိုမနေ့တနင်္ဂနွေနေ့ကကိုယ်တိုင်သွားရောက်ခဲ့တဲ့အာဖဂန်သတင်းတောက်တွေကလူမှုကွန်ရက်ဆိုရှယ်မီဒီယာမှာရေးထားကြပါတယ်။ဒီတက်ခိုက်မှုအတွင်းအနည်းဆုံး43ဦးတည်ဆုံးခဲ့ကြအောင်အာဖဂန်ရဲ့အကြီးဆုံးရုပ်သံဌာနတိုလီယိုနျူးစ်ကခိုင်လုံတဲ့လုံခြုံရေးသတင်းရင်းမြစ်တွေကိုကူကာပြီးဖော်ပြလိုက်ပါတယ်။ကင်အဲလေကြောင်းကတော့ဒီတက်ခိုက်မှုအတွင်းလေကြောင်းလိုင်းကလေယာဉ်မှု9ဦးပါဝင်ဝန်ထမ်း10ဦးတည်ဆုံးခဲ့ကြအောင်ပြောပါတယ်။ဒီထဲမှာဗနီဇွဲလားနိုင်ငံသား2ဦးနဲ့ယူကရိန်းနိုင်ငံသား6ဦးလည်းပါဝင်ပါတယ်။တိုက်ခိုက်သူ6ဦးတို့ကတော့14နာရီနီးပါးကြာစီးနှင်းမှုအတွင်းကိုယ်တိုင်ဖောက်ခွဲလိုက်တာဒါမှမဟုတ်အာဖဂန်တပ်ဖွဲ့တွေရဲ့ပြစ်ခတ်မှုကြောင့်သေဆုံးခဲ့ကြပါတယ်။ကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူထရက်စ်ကတော့ဒီတိုက်ခိုက်မှုကိုရှုံချပြောဆိုလိုက်ပြီးတိုက်ခိုက်ခံရသူတွေရဲ့မိသားစုတွေနဲ့အတူထပ်တူဝမ်းနဲ့ချီးကျူးရပါကြောင်းပြောဆိုခဲ့ပါတယ်ခင်ဗျာ။
အမေရိကန်ဆွေရလုပ်ငန်းတွေရှန်းနှားထားရတာကိုအဆုံးသတ်ရေးဒီကနေ့တနင်္လာနေ့နေကင်းပိုင်းမှာမဲခွဲဖို့အထက်လွှတ်တော်အများစုခေါင်းဆောင်မစ်ချ်မက်ကန်နဲကစီစဉ်ထားပါတယ်။အဆိုရအသုံးစရိတ်ကိုအနည်းဆုံးနောက်သတင်းသုံးဖက်ပေးရေးအပေါ်လွှတ်တော်အမတ်တွေမဲခွဲကြမှာပါ။အဆိုရလုပ်ငန်းတွေရပ်ဆိုင်းလိုက်ရတဲ့အထိဖြစ်စေခဲ့တဲ့လူဝင်မှုကြီးကြပ်ရေးကိစ္စပြေလည်နိုင်မဲ့နီလန်းရလာရေးပါတီကြီးနှစ်ရက်တိုကလွှတ်တော်ခေါင်းဆောင်တွေရောလွှတ်တော်အမတ်တွေပါမနေ့တနင်္ဂနွေနေ့ကတနေကုန်တွေ့ဆုံဆွေးနွေးညှိနှိုင်းခဲ့ကြပါတယ်။ဘယ်အတိုင်းတာအထိတိုးတက်မှုရှိသလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။ပြည်ထောင်စုအစိုးရအသုံးစရိတ်ကိုအောက်လွှတ်တော်ဘက်ကတော့ပြီးခဲ့တဲ့သတင်းဖတ်ကုန်ပိုင်းကအတည်ပြုပေးထားတာပါ။ဒါပေမဲ့လည်းအထက်လွှတ်တော်ဒီမိုကရက်တစ်ဘက်က အမေရိကန်ပြည်ထောင်စုကိုကလေးဘဝမှာတရားမဝင်ရောက်ရှိလာကြတဲ့ Dreamers လို့ခေါ်တဲ့လူငယ်တွေကိုထိုင်းနေပြန်ပို့မယ်အရေးကနေကာကွယ်ပေးဖို့တောင်းဆိုနေကြပြီးအစိုးရအသုံးစီအတီးပြုတ်ပေးရေးကိုအခုချိန်ထိညှင်းဆန်ထားပါတယ်Republican တွေဘက်ကလည်းအစိုးရလုပ်ငန်းတွေပြန်လည်လဲပတ်မှုမရှိမချင်းလွှဲမှုကြီးကြပ်ရေးကိုမဆွေးနွေးဘူးလို့ပြောဆိုကြပါတယ်။အစိုးရအနေနဲ့အသုံးစရိတ်သုံးခွင့်အခွင့်အာဏာမရှိတာကြောင့်မဖြစ်မနေလုပ်ငန်းတချို့ကလွဲလို့အစိုးရလုပ်ငန်းတွေရပ်ဆိုင်ထားရမှုအပေါ်မှာတော့တစ်ဖက်နဲ့တစ်ဖက်အပြစ်ဖို့နေကြပါတယ်ရှင
်။ Israel နိုင်ငံဆိုင်ရာ American တိုင်းရင်းကို2019နှစ်ကုန်ပိုင်းမှာ Jerusalem ကိုရွှေ့မယ်လို့ American ဒုသမ္မတ Mike Pence ကဒီနေ့ထုတ်ပြောလိုက်ပါတယ်။ရှိလာမဲ့သတင်းပတ်တွေအတွင်းအမေရိကန်အစိုးရအနေနဲ့ဂျေရုဆလင်မှာအမေရိကန်တန်ရုံဖွင့်ရေးအစီအစဉ်ကိုပြင်ဆင်မှာဖြစ်ပြီးနောက်နှစ်ကုန်ပိုင်းမှာအမေရိကန်တန်ရုံကိုဖွင့်လင့်မယ်လို့ဒုသမ္မတပန့်စ်ကဣသရေးနိုင်ငံတယ်ဗီမြို့ကဣသရေးလွှတ်တော်နိခ်ဆက်မှာမေကွန်းပြောရမှာအခုလိုထပ်သွင်းပြောဆိုခဲ့တာဖြစ်ပါတယ်ဂျေရုဆလင်ဟာဣသရေးရဲ့မြို့တော်ဖြစ်တဲ့အမေရိကန်တန်ရုံကိုတယ်ဗစ်ကနေဂျေရုဆလင်ကိုရွှေ့ပြောင်းရေးနိုင်ငံခြားရေးဝန်ကြီးဌာနအနေနဲ့ကနဦးပြင်ဆင်ထားဖို့သမ္မတဒေါ်နယ်ထရမ့်ကလည်းညွှန်ကြားထားတယ်လို့ဒုသမ္မတကထုတ်ပြောခဲ့ပါတယ်ဆယ်စုနှစ်ပေါင်းများစွာကျင့်သုံးလာခဲ့တဲ့အမေရိကန်မူဝါဒကနေခွဲထွက်ပြီးအမေရိကန်သမ္မတထရမ့်ကဂျေရုဆလင်ကိုဣသရေးရဲ့မြို့တော်အဖြစ်သတ်မှတ်ခဲ့တဲ့အပြီးတယ်ဗစ်ကအမေရိကန်တန်ရုံကိုဂျေရုဆလင်ကိုရွှေ့ပြောင်းမယ်လို့ပြောဆိုထားတာပါ။တန်ရုံကိုပြောင်းရွှေ့ရေးကနှစ်နဲ့ချီကြာမြင့်နိုင်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကလည်းထုတ်ပြောခဲ့ပါတယ်ခင်ဗျာ။
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 15905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်VOE မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ရခိုင်ပြည်နယ်တွင်အကြမ်းဖက်ပဋိပက္ခတွေကြောင့်မြန်မာနိုင်ငံကနေအိန္ဒိချင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြရတဲ့ဒုက္ခသည်တွေကိုနေ့ရက်ပြန်ပို့မယ်အစီအစဉ်ကိုဘင်္ဂလားဒေ့ရှ်ဘက်ကရက်ရွှေ့ဆိုင်လိုက်ပါတယ်။မနေ့ပြန်အင်္ဂါနေ့မှာစတင်ဖို့အစောပိုင်းကစီစဉ်ထားပေမဲ့ဒီစီစဉ်ဘယ်တော့ပြန်ဆနိုင်မလဲဆိုတာကတော့သေချာမသိသေးပါဘူး။ပြီးခဲ့တဲ့နှစ်ဩဂုတ်လတည်းရခိုင်ပြည်နယ်မှာတကြော့ပြန်ဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကရိုဟင်ဂျာဒုက္ခသည်တိမ့်နဲ့ချီပြီးတော့ထွက်ပြေးခဲ့ရတာဖြစ်ပါတယ်။ဒီဒုက္ခသည်တွေနေရပြန်လာနိုင်ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေကြားတိတ်မကြခင်ကမှနောက်ဆုံးအဆင့်သဘောတူညီချက်ရခဲ့တာဖြစ်ပါတယ်။ဒုက္ခသည်တွေအနေနဲ့ကိုယ်သဘောဆန္ဒနဲ့ကိုနေရပြန်နိုင်ရေးအဓိကထားဆောင်ရွက်နေတဲ့အကြောင်းဒုက္ခသည်ကူညီကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဆိုင်ရာဘင်္ဂလားဒေ့ရှ်မဟာမင်းကြီးအဗ်ဒူခါလန်ကပြောပါတယ်။အကူအညီပေးရေးအဖွဲ့တွေနဲ့ဒုက္ခသည်တွေကတော့အနာပိုင်တွေကသူတို့ကိုအတင်းအကျပ်နေရပြန်ဖို့တဲ့အခြေအနေမျိုးဖြစ်မှာကိုစိုးရိမ်နေကြပါတယ်။ဒီအတော်အတွင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီဟာလည်းပြီးခဲ့တဲ့စနေနေ့ကဘင်္ဂလားဒေ့ရှ်နိုင်ငံတက်ကနက်မှာရှိတဲ့ဒုက္ခသည်စခတ်တစ်ခုကိုတွားရောက်ပြီးရိုဟင်ဂျာဒုက္ခသည်တချို့နဲ့ကိုယ်တိုင်တွေ့ဆုံခဲ့ပါတယ်ရှင
်။အမေရိကန်နဲ့ပထဝီနိုင်ငံရေးအရာအမေရိကန်နိုင်ငံအနေနဲ့ပထဝီနိုင်ငံရေးအရာတရုတ်နဲ့ပြည်ဆိုင်မှုကိုဦးစားပေးထားတဲ့အမေရိကန်စစ်ဌာနချုပ်ပင်တဂွန်ရဲ့မဟာဗျူဟာတစ်ကိုချပြလိုက်ပြီးရပိုင်းအတွင်းမှာပဲကာကွယ်ရေးဝန်ကြီးအထွတ်တော်ဒီကိစ္စကိုစပြီးအကောင့်ထည့်ဖို့အခွင့်အရေးပေါ်ပေါက်ခဲ့ပါတယ်။ဝန်ကြီးမက်တစ်ဆက်သတင်းတပတ်ကြာအာရှကီးစဉ်အစအဖြစ်အခုအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်ကိုရောက်နေပြီးဗီယက်နမ်နိုင်ငံကိုလည်းဆက်သွားမှာဖြစ်ပါတယ်။ဒီနှစ်နိုင်ငံစလုံးကတရုတ်ရဲ့နယ်မြေချက်ထွင်လာမှုကိုအံတုနေရတာဖြစ်ပြီးသူတို့ရဲ့စစ်တပ်တွေကိုခင့်မိအောင်လုပ်နေကြတာပါ။ပြည်ခဲ့တဲ့တောက်ကြနေတော့ကဝင်ဂျီမက်တစ်ကအမျိုးသားကာကွယ်ရေးမဟာဗျူဟာကိုချပြခဲ့ပါတယ်။အဲ့ဒီထဲမှာဆိုရင်အကြမ်းဖက်ဝါဒကိုအာရုံစိုက်ထားမှုကနေတရုတ်နဲ့ရုရှားတို့နဲ့အင်အားကြီးမှုပြိုင်ဆိုင်ရေးဘက်ကိုပြောင်းလဲအာရုံစိုက်ဖို့မဟာဗျူဟာကရည်ရွယ်ထားတယ်လို့ဆိုပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးရဲ့အခုခီးစဉ်မှာတော့တောင်တရုတ်ပင်လယ်ရေးကိုအဓိကထားမှလည်းဖြစ်ပါတယ်။အိန္ဒိချင်းနိုင်ငံတွေနဲ့ပိုင်းတဲ့အငင်းပွားနေတာတွေကိုလစ်လျူရှုပြီးတရုတ်တို့ကတောင်တရုတ်ပင်လယ်ပြင်အတွင်းမှာစစ်ရေးနဲ့တခြားအဆောက်အဦတွေတိစောက်နေတာပါ။နိုင်ငံငယ်တွေကိုလည်းနိုင်ငံကြီးတွေနဲ့တူတန်းတူလေးထားမှဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးမက်တစ်ကထုတ်ပြောထားပါတယ်ခင်ဗျ။
မြောက်ကိုရီးယားနိုင်ငံဘက်ကပေတိန်တက်ဒုံးချီနဲ့ပြစ်ခတ်မှုကိုအသွင်ယူဖန်တီးပြီးဘေးကင်းရာရွှေ့ပြောင်းလေ့ကျင့်မှုကိုဒီကနေ့တင်းနှင်းလာနေဂျပန်နိုင်ငံမြို့တော်တိုကျိုမှာပြုလုပ်တာမှာတော့ရန်နဲ့ချီတဲ့လူတွေပါဝင်ခဲ့ကြပါတယ်။အပန်းဖြေပန်းချံတစ်ခုတည်းကနေအတန်ချက်ဆက်နဲ့ဒုံးချီနဲ့ပြစ်ခတ်မှုသတင်းရရှိထားပါတယ်။အဆောက်အအုံတဲ့ဒါမှမဟုတ်လဲမြေအောက်ကိုအေးအေးဆေးဆေးရွှေ့ပြောင်းကြပါလို့ဩဟစ်ခဲ့တာပါ။လူတွေကခိုးလုံရနေရာတွေကိုအေးအေးဆေးဆေးပဲလမ်းလျှောက်သွားကြတယ်လို့သတင်းတွေမှာဖော်ပြကြပါတယ်။ပြီးခဲ့တဲ့နှစ်ကဒီလိုလေ့ကျင့်မှုမျိုးကိုနိုင်ငံတော်မှာပြုလုပ်ခဲ့ပါတယ်။ဒါပေမဲ့လည်းအခုတိုကျိုမြို့တော်ကအပန်းဖြေပန်းချံထဲမှာလေ့ကျင့်မှုမျိုးကတော့ပထမဆုံးအကျင့်ဖြစ်ပါတယ်။မြောက်ကိုရီးယားဘက်ကဒုံးကျည်နဲ့နျူကလ িয়ার ဆန့်တမှုတွေကြောင့်အိမ်နီးချင်းတွေအပေါ်စိုးရိမ်မှုတွေဖြစ်စေတာပါ။မြောက်ကိုရီးယားနိုင်ငံကဒုံးကျည်ဆန့်တမှုတွေလုပ်နေတာမှာဂျပန်နိုင်ငံဘောကကြော်ပြီးဂျပန်ပင်လယ်အနီးကိုဒုံးကျည်ပစ်ခတ်ဆန်းသက်ခဲ့တာလည်းဖြစ်ပါတယ်ရှင်
။ဖိလစ်ပိုင်နိုင်ငံမှာအန်ဒီရဲ့အစီအစုံမိတောင်ရှင်ပတ်ကွဲနိုင်တဲ့အန်ဒီရဲ့ကြုံနေရတာကြောင့်အာနာပိုင်တွေကသတိပေးချက်တွေထုတ်ပြန်နေပါတယ်။မေယွန်းမိတောင်ပတ်ကွဲမှုဟာနိုင်ပိုင်ဂျပန်အတွင်းမှာတောင်ဖြစ်ကောင်းဖြစ်နိုင်တာကြောင့်မိတောင်ဆိုင်ရာပညာရှင်တွေကပတ်ကွဲမှုအန်ဒီရဲ့သတိပေးချက်ကိုအဆင့်၄ကနေအဆင့်၅ကိုတိုးမြှင့်သတ်မှတ်လိုက်ပါတယ်။ဒီမိတောင်ကနေမိခိုးနဲ့ပြာမုံတွေချော်ရည်ဘူးကြောက်ရည်ဘူးတွေထွက်လာနေတာကြောင့်မီတောင်အောက်ခြေမှာရှိတဲ့ချေးရွာတွေမှောင်မှိုင်းလာနေပါတယ်။မီတောင်အနီးဝန်းကျင်၅မိုင်ခန့်ပတ်လည်ကိုအန်ဒီရဲ့ရှိတဲ့စုံအဖြစ်တိုးချဲ့သတ်မှတ်ထားပါတယ်။ထောင်နဲ့ချီတဲ့ချေးရွာသားတွေဟာဒီမီတောင်ရှင်ကနေမိခိုးတွေစထွက်တဲ့အစောပိုင်းအဆင့်ကတည်းကသူတို့နေအိမ်တွေကနေဘေးလျော်ကိုရွှေ့ပြောင်းခဲ့ကြပြီးဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံဟာမြင်းကလင်းနဲ့မီတောင်ပေါက်ကွဲမှုတွေမကြာခဏကြုံရတဲ့ပစိဖိတ်ရံဝန်မီတောင်နဲ့ငလျင်ကျောတွေရှိရာမှာတည်ရှိတဲ့နိုင်ငံတစ်ခုဖြစ်ပါတယ်ခင်ဗျာ။
စပိန်နိုင်ငံကာတလန်ဒေသခေါင်းဆောင်ဟောင်းကာလ်ပျူချ်တမန်ကိုဖမ်းဆီးနိုင်ရေးနိုင်ငံတကာဖမ်းဝရန့်တစ်ခုပြန်ထုတ်ပေးဖို့စပိန်အစိုးရရှေ့နေတွေကတရားရုံးချုပ်ကိုဒီကနေ့တနင်္လာနေ့မှာတောင်းထားပါတယ်။မစ္စတာပျူချ်တမန်ကဒီကနေ့တနင်္လာနေ့မှာဒိန်းမတ်နိုင်ငံကိုပင်ဟေဂင်တက္ကသိုလ်မှာကာတလိုးနီးယားဒေသအရေးဆွေးနွေးပွဲကိုတက်ရောက်မှာဖြစ်သလိုမနေ့ပြန်အင်ကာနေ့မှာတော့ဒိန်းမတ်လွှတ်တော်အမတ်တွေနဲ့တွေ့ဆုံဖို့ရှိပါတယ်။ဒီကိစ္စကိုကင်တွယ်နေတဲ့စပိန်တရားရုံးချုပ်တရားသူကြီးပါဘလိုလာရီနာကတော့ဖမ်းမိန်ထုတ်ပေးမပေးရှင်းရှင်းလင်းလင်းမသိရသေးပါဘူး။စပိန်နိုင်ငံကနေကာတလိုးနီးယားဒေသလွတ်လပ်ရေးမဲခွန်းမှုမှာသူ့ရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးတရားစွဲခံရမယ့်အရေးရှောင်ရှားတဲ့အနေနဲ့မစ္စတာဖျူချ်တမန်ကဘယ်လ်ဂျီယံကိုထွက်ပြေးတိမ်းရှောင်နေတာဖြစ်ပြီးသူဘယ်လ်ဂျီယံကနေထွက်ခွာရင်ဖမ်းမိန်ထုတ်မယ်လို့စပိန်ဗဟိုအစိုးရကချိန်ချောက်ထားတာဖြစ်ပါတယ်ရှင
်။တင်လာနေညဘက်ထိတ်တန့်ရောက်တဲ့တွင်ကိုမှသင်ငင်ထိုင်တဲ့ကိုဝင်းမင်းတို့ကကြီးညာပေးခဲ့တာပါ VOA ကနေအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတရိုက်နာဆင်နိုင်ပါတယ်အခုတော့တင်ဆောင်မာတွေကိုဆက်လိုက်တင်ပြသွားပါမယ်ဘင်္ဂလားဒေ့ရှ်ဘက်ရောက်နေတဲ့ဒုက္ခသည်တွေ January 23ရက်နေ့မှာမြန်မာနိုင်ငံဘက်ကိုပြန်ပို့ဖို့တဘောသူညီမှုရထားပေမဲ့လည်းပြန်ပို့ရေးအစီအစဉ်ကိုရက်ဆွေဆိုင်းလိုက်ကြောင်းဘင်္ဂလားဒေ့ရှ်အစိုးရအရာရှိရဲ့ပြောကြားချက်ကိုကိုးကားပြီးတော့ Riders တင်ဌာနမှာဖော်ပြထားပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံခြားရေးဌာနအရာရှိကတော့ဒီကိစ္စကိုအတည်ပြုဖို့ညှင်းဆိုပါတယ်။အဖြေအစုံကိုတော့ကိုကောင်းဆန်ဟင်းကပြောပြထားပါတယ
်။ပြီးခဲ့တဲ့နှစ်2019ခုနှစ်ဩဂတ်လ25ရက်နေ့ကအာဆာအကြမ်းဖက်အဖွဲ့တွေရဲ့တိုက်ခိုက်မှုနောက်ပိုင်းစစ်တပ်ရဲ့နယ်မြေရှင်းလင်းမှုကြောင့်ဘင်္ဂလားဒေ့ရှ်ဘက်ထွက်သွားကြသူတွေကိုပြန်လည်လက်ခံဖို့နှစ်နိုင်ငံသဘောတူညီမှုလက်မှတ်ရေးထိုးခဲ့ကြပြီးဖြစ်ပါတယ်။နှစ်နိုင်ငံသဘောတူညီမှုအရာနောက်ပြန်ဇန်နဝါရီလ23ရက်နေ့မှာစတင်လက်ခံသွားမှာဖြစ်ပေမဲ့မြန်မာနိုင်ငံဘက်ကပြည်နယ်လက်ခံရေးအပိုင်းတွေမှာပြည်စုံမှုမရှိသေးတာကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကပြန်မုတ်ပေးရေးအစီအစဉ်ကိုရက်ရွှေဆိုင်လိုက်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်ကေဇေးကြီးနဲ့ပြည်နယ်ထူထောင်ရေးကော်မရှင်အဖွဲ့ဝင်မစ္စတာအဘူကာလန်ရဲ့ပြောကြားချက်ကိုကိုကပီရိုက်တာသတင်းဌာနမှာဖော်ပြထားတာပါဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဒုက္ခသည်ပြန်မုတ်ပေးရေးအစီအစဉ်ရက်ရွှေဆိုင်လိုက်ကြောင်းအတည်ပြုဖို့မြန်မာနိုင်ငံနိုင်ငံခြားရေးဌာနကိုမေးမြန်းခဲ့ပေမဲ့အတည်ပြုဖို့ညှင်းဆိုခဲ့ပါတယ်မြန်မာနိုင်ငံအနေနဲ့ဒုက္ခသည်ပြည်နယ်လက်ခံရေးအပိုင်းတွေမှာလိုအပ်တဲ့ပြည်စင်မှုတွေကိုလှုပ်ထားပြီးဖြစ်တယ်လို့မြန်မာနိုင်ငံနိုင်ငံခြားရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးကျော်မိုးထွန်းက VOA ကိုပြောပါရစေ။
ကျွန်တော်တို့ဘက်ကတက်နိုင်တယ်မြစမဲ့ comments လုပ်မယ်လို့ပြောတဲ့ရက်မှာလက်ခံနိုင်ဖို့အတွက်ကျွန်တော်တို့ကတော့ပမာဘက်အနေနဲ့တော့ဖက်ဖက်ကနေပြီးတော့အသင့်ဖြောင်းလှုပ်ထားပါရစေခင်ဗျ။
မြန်မာနိုင်ငံဘက်ကစီစစ်အတည်ပြုပြီးဖြစ်တဲ့ဟိန္ဒူ908ဦးနဲ့မွတ်စလင်ဘာသာဝင်950ကိုဘင်္ဂလားဒေ့ရှ်ဘက်ကစရင်ပို့ထားပြီးဖြစ်တယ်လို့လည်းဦးကျော်မိုးထွန်းကပြောပါရတယ်။အဲ
ဒီလ15ရက်နေ့မှာလုပ်တဲ့ Joint Working Group ရဲ့ပထမအစည်းအဝေးမှာအဲကျွန်တော်တို့ဒီဘက်ကနေပြီးတော့ဟိန္ဒူ908ယောက်စရင်နဲ့ကျွန်တော်တို့ဟိုမွတ်စလင်ဘာသာဝင် 950စီးရင်ကိုလွှဲအောင်ဆိုပြီးတော့ကျွန်တော်တို့စတယ်ပေါ့နော်တတ်မှတ်တဲ့အချိန်စလို့ရအောင်ဆိုပြီးတော့ပေးထားတာရှိပါတယ်ခင်ဗျာသူတို့အနေနဲ့တော့ပေးတဲ့လူစီးရင်ပေါ်မူတည်ပြီးတော့သူတို့ဟိုစီးရင်ကောက်တာတော့သူတို့ပြန်လုပ်ဖို့တော့ရှိပါမယ်ခင်ဗျာ
ဒုက္ခသည်တွေပြည်လည်လက်ခံဖို့မြန်မာအစိုးရဘက်ကအစီအစဉ်ရှိနေကြောင်းတာဝန်ရှိသူတွေကပြောဆိုထားပြီးဖြစ်တယ်လို့သူတို့ကိုယာယီဒုက္ခသည်စကန်တွေမှာထားမှာမဟုတ်ပဲမူရင်းကျေးရွာတွေမှာအမြင့်ဆုံးပြည်လည်အခြေချနိုင်ဖို့ကြိုတင်ပြင်ဆင်ထားတယ်လို့ဆိုပါတယ်ဘင်္ဂလားဒေ့ရှ်ဘက်မှရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးကိစ္စပွင့်လင်းမြင်တာမှုရှိရတဲ့အတွက်သူတို့သဘောဆန္ဒအလျောက်သာဖြစ်တင်ပြီးကုလသမဂ္ဂလိုနိုင်ငံတကာအဖွဲ့အစည်းတွေကစောင့်ကြည့်တင်ကြောင်းနိုင်ငံတကာကတောင်းဆိုနေတာပဲဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်း2018ခုနှစ်ဩဂုတ်လ25ရက်နေ့ကဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင်းဒုက္ခသည်6သိန်းခွဲလောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်သွားကြတာပဲဖြစ်ပါတယ်ခင်ဗျာ
။ကိုကောင်းဆက်ဟင်းတင်ပြသွားတာပါ။ခုတော့ရခိုင်ပြည်နယ်ကအထက်ကယုံနဲ့ဆိုင်တဲ့တည်နှက်ဖက်ဆဲအောင်မှာမြောက်ဦးမြို့မှာဖြစ်ခဲ့တဲ့အထက်ကယုံဖြစ်စဉ်နဲ့ပတ်သက်ပြီးတော့ဟော်ပြောပွဲကိုဦးဆောင်ကျင်းပတဲ့သူတွေကိုနိုင်ငံတော်ပုံကံမှုနဲ့တရားစွဲဆိုမယ်လို့ရခိုင်ဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်။ဒီအပေါ်မှာရခိုင်ပြည်သူရမေရဖရဖက်ကဝေဖန်မှုတွေမြင့်တက်နေပြီးအထက်ကယုံဖြစ်စဉ်နဲ့ပတ်သက်လို့အစိုးရမဟုတ်တဲ့တိချားလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စုံစမ်းဖို့ရမေရဖရဖက်ကတောင်းဆိုမှုတွေလုပ်လာပါတယ်။ရဲတပ်ဖွဲ့ရဲ့ပြစ်ခတ်မှုကလည်းဥပဒေနဲ့မညီဘူးလို့ထောက်ပြမှုတွေရှိနေတာပါ။ဒီသတင်းကိုတော့ PA မြန်မာပိုင်းကမမေခါကစူးစီးတင်ပြထားပါတယ်။
ဒီကနေ့စစ်တွေအစိုးရရုံးမှာရခိုင်ပြည်နယ်မြောင်းဦးမြို့မှာဖြစ်ခဲ့တဲ့အဓိကယုံဖြစ်စဉ်နဲ့ပတ်သက်လို့ရခိုင်အစိုးရဘက်ကရမီရဖရီနဲ့တွေ့ဆုံချိန်မှာရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။ဟိုတ
ော့ဥပါမယ်ခိုင်နဲ့ပုံပေါ်လေးကိုဥပဒေနဲ့အရေးယူဆောင်ရွက်ဖို့ဆိုတဲ့တရားဝင်အများကြီးဖက်ချောက်လို့ကျွန်တော်ကအရေးယူဆောင်ရွက်ပါတယ်
။ဒီဟောပြောပွဲကိုစီစဉ်ခဲ့တဲ့ဦးဆန်လှပေါ်နဲ့အပေါင်းပါတွေကိုမြောင်းဦးမြို့အထွေထွေအုပ်ချုပ်ရေးမှူးရုံးကိုအကြံဖက်ခဲ့တဲ့အတွက်နိုင်ငံတော်ပုံကံမှုပုံမှန်နဲ့တရားစွဲဆိုသွားမှာဖြစ်ပါတယ်။ရခိုင်ဝန်ကြီးချုပ်ကပြောဆိုလိုက်တဲ့အပေါ်မှာတော့ရခိုင်ပြည်သူရမီရဖတွေဘက်ကဝေဖန်မှုတွေမြင့်တက်ခဲ့ပြီးမြို့မီမြို့ဖောင်ဦးမောင်ဦးကတော့အစိုးရမဟုတ်တဲ့တီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့ကစုံစမ်းစစ်ဆေးဖို့တောင်းဆိုလိုက်ပါတယ
်။စောစောစီးစီးဆောင်အဲလိုက်ရိုင်းရိုင်းသားနဲ့လမ်းကြောင်းများဖွင့်ပေးပြီးတော့တက်ကွန်ထိပ်မှဖြစ်သလားအဲ့လိုမျိုးတွေအဲ့လိုမျိုးရှိပါတယ်ဒါကြောင့်ဒီဟာကိုကောင်ရှင်စစ်နေဆိုရင်ဒီရသဖက်ကသူလည်းဖြစ်သင့်ပါတယ်ငုံမင်းဒါကိုပြည်သူကမြို့သင်ကဖြစ်ပါမယ်ဒါပါပဲ
လက်ရှိမှာတော့ပရာဟိတာလုံနေတဲ့တမတော်သားဟောင်းတဦးလည်းဖြစ်ခဲ့တဲ့စစ်တွေရမီရဖာဦးအောင်တန်းလွင်ကတော့ရဲတပ်ဖွဲ့ရဲ့အခုလိုပြစ်ခတ်မှုကဥပဒေနဲ့ညီရဲလားလို့မေးခွန်းထုတ်သွားခဲ့ပါတယ
်လူစုကွဲ့လူစုမဝေးလားပြည်တော်ဖွင့်ပြောက်လို့တမလို့ပြင်းနေပြည်သူကိုအကျဉ်းဖက်သမားလို့ပုံစံနဲ့ညီညီရှိသည်မိသူမတာဝန်ရှိတဲ့တာဝန်ရှိတဲ့ပုဂ္ဂိုလ်ကိုတင်းတင်းထက်ထက်အရေးကိုလွယ်ပါတယ်လက်ရှိဒီဒေသအစိုးရမှာတာဝန်ရှိလို့ကျွန်တော်ယုံကြည်ပါတယ်အစိုးရကဘသူ့ကိုဒီလိုပုံစံမျိုးဖြစ်တော့မင်းသိခဲ့တယ်အမေစုပေါ်တော့ရေးဘူးလို့ပါ
လာမယ့်ဇန်နဝါရီ24ရက်နေ့မှာပြည်ထောင်စုအဆင့်စစ်ဆေးရေးအဖွဲ့တွေကစုံစမ်းစစ်ဆေးမှုတွေလုပ်ဖို့ရှိတယ်လို့ရခိုင်ပြည်နယ်ရဲတပ်ဖွဲ့မှူးရဲမှူးကြီးအောင်မြတ်မိုးကပြောဆိုထားပါတယ်လက်ရှိမှာတော့ဒီဖြစ်စဉ်အတွက်ရခိုင်ပြည်နယ်ဒုတိယရဲတပ်ဖွဲ့မှူးဦးဆောင်တဲ့အဖွဲ့ကစတင်စုံစမ်းစစ်ဆေးနေတယ်လို့ရခိုင်အစိုးရဘက်ကတော့ပြောဆိုထားပါတယ်ဇန်နဝါရီ16ရက်ညကမြောင်းမြုံနယ်နန်းတော်ရွာကမှလုံမယ့်ဟော်ပြောပွဲခွင့်မပြုလို့မကျေနပ်ရွာကနေစပြီးထောင်ချီတဲ့လူစုလူဝေးနဲ့ရဲတပ်ဖွဲ့တွေအကြားရုံးရင်းဆန်ခတ်ဖြစ်စဉ်ဖြစ်ခဲ့တာဖြစ်ပါတယ်ရဲတပ်ဖွဲ့ရဲ့ပစ်ခတ်မှုကြောင့်အရက်သား9ဦးသေဆုံးခဲ့ပြီး12ဦးဒဏ်ရာရရှိခဲ့ပါတယ်လူစုလူဝေးကစတင်တိုက်ခိုက်တာမို့ရဲတပ်ဖွဲ့ဝင်20ဦးဒဏ်ရာရရှိခဲ့တယ်လို့အစိုးရဘက်ကထုတ်ပြန်ထားပါတယ်။ပြည်내အစိုးရကတိတ်ဆုံသွားတဲ့မိသားစုတွေအတွက်နစ်နာကြေးကျပ်၅သိန်းစီထောက်ပံ့ပေးအပ်ခဲ့ပေမဲ့တိတ်ဆုံသွားသူတွေရဲ့မိသားစုဝင်တွေကဒါကိုလက်မခံပဲပြန်ပေးခဲ့ကြပါတယ်။မြောင်ဦးအရေးခင်နဲ့ဆက်နေပြီးလွတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်နဲ့စာရေးဆရာဦးဝေဟင်အောင်တို့ကိုမတရားအတင်းဆက်သွယ်မှုပုံမှန်71နိုင်ငံတော်အကြီးညိုပြက်စီမှုပုံမှန်905ခါလို့နဲ့အမှုဖွင့်ထားပြီးနိုင်ငံတော်တစ္ဆာဖောက်ပုံကံမှုပုံမှန်12နဲ့ပါထပ်ပြီးတရားစွဲသွားဖို့ရှိတယ်လို့ရခိုင်အစိုးရဘက်ကထုတ်ပြန်ပြောဆိုထားပါတယ်လက်ရှိမြောင်းဦးအရေးခင်ကင်တွယ်မှုနဲ့ပတ်သက်ပြီးဝေဖန်မှုတွေရှိနေပေမဲ့တရားဥပဒေအတိုင်းဆောင်ရွက်တာသာဖြစ်တယ်လို့ပြောဆိုလိုက်တဲ့ရခိုင်ဝန်ကြီးချုပ်ကတော့တရားလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စုံစမ်းပေးဖို့ပြည်သူတွေတောင်းဆိုမှုကိုပြည်အောင်စုကိုတင်ပြပေးသွားမယ်လို့ဆိုပါတယ်ရာဇသက်ကြီးဥပဒေပုံမှန်12မှာပုံမှန်ကွဲနှစ်ခုပါဝင်ပြီးပြည်တွင်းမှာဖြစ်စီပြည်ပမှာဖြစ်စီနိုင်ငံတော်တစ္ဆာဖောက်ပြက်ပုံကံမှုကိုကျူးလွန်ခဲ့ပေဆိုရင်တေရန်ဖြစ်စီ တသက်တကြွန်ပို့တံဖြစ်စီချမှတ်ခံရမယ်လို့ပြဋ္ဌာန်းထားတာမို့ပွဲစီစဉ်သူတွေကပါဒီဥပဒေနဲ့တရားစွဲတာဟာမတရားဘူးလို့တုံ့တက်နေတာတွေရှိနေပါတယ်ရှင်
မမေခသတင်းပေးပို့သွားတာပါရှင်ခုတော့ပြည်တော်စုညဉ့်ညဉ့်ဆိုင်ရာသတင်းဖက်ဆက်ရအောင်ပါဇန်နဝါရီလကောင်ပိုင်းမှာကျင်းပဖို့ပြင်ဆင်ထားတဲ့တတိယအကြိမ်23ရာစုပင်လုံညီလာခံကိုရွှေ့ဆိုင်းလိုက်ပြီးလို့ပြည်တော်စုညဉ့်ညဉ့်ကော်မရှင်တာဝန်ရှိသူတွေကပြောပါရယ် NCA မှာလက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ကန့်ကွက်တောင်းဆိုချက်အရာအခုလိုရွှေ့ဆိုင်းလိုက်တာဖြစ်ပါတယ်ဒီအခြေအနေကိုတော့ကိုညာဝင်းအောင်ကပြောပြထားပါရယ်ရှင
်တတိယအကြိမ်မြောက်23ရာစုပင်လုံညီလာခံကိုဇန်နဝါရီလနောက်ဆုံးပတ်မှာကျင်းပဖို့ပြင်ဆင်ထားပေမဲ့အခုတော့ဖေဖော်ဝါရီလတည်းကျင်းပနိုင်ဖို့ရွှေ့ဆိုင်းလိုက်ပြီဖြစ်ကြောင်းပြည်ထောင်စုညီညာရေးကော်မရှင် PC အဖွဲ့ဝင်ဦးအောင်စိုးကပြောပါရယ် NCA မှာလက်မှတ်ထိုးထားတဲ့လက်နက်ကင်အဖွဲ့တွေနဲ့တပ်မတော်တို့ကြားညှိနှိုင်းဖို့ကြံနေသေးတဲ့အချက်တွေကြောင့်ရော UNFC အဖွဲ့ဝင်တွေ NCA မှာလက်မှတ်ထိုးပြီးပင်လုံညီလာခံတက်နိုင်ရေးညှိနှိုင်းနေရတာကြောင့်တတိယအကြိမ်23ရာစုပင်လုံကိုရက်ရွှေ့ဆိုင်းရတာဖြစ်ကြောင်းဦးအောင်စိုးကပြောပါရယ်
UNFC ဘက်ကလည်းကျွန်တော်တို့ကလက်မှတ်ထိုးနိုင်အောင်ကြိုးစားနေတော့ဇန်နဝါရီလကမှန်းတာပဲအခုအခြေအနေနဲ့ဆိုဒီဇန်နဝါရီလတည်းမှမလုပ်နိုင်တဲ့အခြေအနေဖြစ်တာပေါ့ဗျာဖေဖော်ဝါရီလတည်းရောက်သွားမှာပါအခုပြည်သူ့ရဲ့နိုင်ငံရေးရှင်းလင်းပွဲတွေလုပ်တော့ဟိုတနေ့ကတက်မတော်တည်င်းကရှင်းလင်းပွဲလုပ်တော့အခြေအနေစာချုပ်ဓမ္မကဘယ်လိုလိုဒီလိုဘောပြီးထားတယ်အဲ့ဒီအခြေအနေတိုင်းနဲ့ညှိနှိုင်းရမှာပေါ့ဗျာ
ဖေဖော်ဝါရီလထဲမှာပင်လုံညီလာခံကိုကျင်းပဖို့ရက်ရွှေဆိုင်းလိုက်ပေမဲ့ဘယ်ရက်မှကျင်းပမလဲဆိုတာကိုရက်အတိအကျသတ်မှတ်နိုင်ခြင်းမရှိသေးဘူးလို့ဦးအောင်စိုးကပြောပါတယ်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲနဲ့လူမှုတွေ့ဆုံပွဲတွေပြည်ပင်ခံရတဲ့အခြေအနေတွေကြောင့်23ရာစုပင်လုံညီလာခံကျင်းပမဲ့ရက်ရွှေဆိုင်ပေးဖို့ NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေကတက်မတော်နဲ့အစိုးရကိုတိုက်တွန်းထားကြောင်းအပြည့်ရထားတဲ့ပို့အမျိုးသားလူမျိုးရေးအဖွဲ့ချုပ်ဥက္ကဋ္ဌဦးခွန်မြင့်ထွန်းကရှင်းပြပါတယ
်အထူးသဖြင့်ဒီတိုင်းသားလက်နက်ကိုင်တော်လိုင်းအဖွဲ့ကြီးတွေကတော့မျိုးသားချင်းနိုင်ငံရေးဆွေးနွေးပွဲတွေကိုကျင်းပပြီးဆိုလို့ရှိရင်တော့ကြံတဲ့ဒီမျိုးသားချင်းနိုင်ငံရေးဆွေးနွေးပွဲအကျိုးမှာပြုလုပ်တဲ့လူမှုတွေ့ဆုံဆွေးနွေးပွဲတွေဟာအလိုလိုပါဝင်ခွင့်ရှိပြီသားလုပ်ခွင့်ရှိပြီသားလို့ကျွန်တော်တို့ကဒီလိုနားလေသဘောပေါက်တယ်သို့တော်လည်းပဲဒီတမတော်ဘက်ကတော့ဒီအမျိုးသားချင်းနိုင်ငံဆွေးနွေးပွဲကို link key မှာထုတ်တယ်ဆိုလို့ရှိရင် link key တနေရာမှာပဲလောက်အောင်ပဲ channel နေရာတွေမှာဆွေးနွေးပွဲတွေအလုပ်ရမလို့ဆိုတဲ့အခြေခံသဘောထားပြီးတော့ရှိတယ်ဒါကတော့ကျွန်တော်တို့ NCA ကို account ပေါ်တဲ့အခါမှာအချင်းကြာလာတဲ့အခါကျတော့နားလေမှုတွေ NCA ပေါ်မှာအတိတ်ပဲဖွင့်ဆိုမှုတွေကတစ်ဖက်နဲ့တစ်ဖက်မတူညီတာဖြစ်လာတာဖြစ်ပါတယ်ဒါတွေကတော့ကျွန်တော်ညှိနှိုင်းကြရမှာ
နိုင်ငံရေးဆွေးနွေးပွဲနဲ့လူမှုတွေ့ဆုံပွဲပြည်ပင်ခံရတဲ့အခြေအနေတွေပေါ်မှတ်ချက်မပေးခြင်းပေမဲ့ဒါတွေဟာ NCA အပြည့်အစုံစာချုပ်ကိုအတူတကွရေးဆွဲခဲ့ကြတဲ့တက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားအကြေလည်ညှိနှိုင်းဖို့လိုတယ်လို့ PC အဖွဲ့ဝင်ဦးအောင်စိုးကပြောပါရယ်
ကျွန်တော်တို့က27ခုလုံးလက်မှတ်ဒိုးနေအောင်ဒီကနေ့ဒီနေ့တိုင်းစူးစမ်းနေပါလေရ
တကယ်တော့27ရာစုပင်လုံညီလာခံမှာအပြည့်မရရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုလည်းဖိတ်ကြားတင်တယ်လို့ PNL ဥက္ကဋ္ဌဦးခွန်မြင့်ထွန်းကတိုက်တွန်းပါတယ်
ပရမပင်လုံစီရောမှာတက်ရောက်တော့ကတော့တိုင်းသားလက်နက်ကိုင်အဖွဲ့စည်းတွေလက်မှတ်ထိုးတဲ့လူရောမထိုးတဲ့လူရောကျွန်တော်တို့ဒီညီလာခံကုစရယ်များလို့မတတ်မှတ်ပဲနဲ့အားလုံးအဆင့်တူပေါ့လေညီလာခံတက်ရောက်သူများဆိုတဲ့အဆင့်ထားပြီးတော့မှကျွန်တော်တို့ဒန်းသူတက်ရောက်ခဲ့ကြပါတယ်အဲ့လိုရောက်ဖို့လည်းကျွန်တော်စူးစမ်းခဲ့တာဖြစ်ပါတယ်ဆိုတော့အခုလာမယ့်တတိယပင်လုံစီရောမှာလည်းပဲညီနောင်တိုင်းသားလက်နက်ကိုင်အဖွဲ့စည်းတွေအားလုံးဒါတက်ရောက်နိုင်ဖို့ပါဝင်ဖို့လည်းကျွန်တော်တို့ဒါကျွန်တော်ဆန္ဒတွေပြင်ပြပါတယ်
ကန္တပိမင်းရင်ခံရတဲ့လူမှုတွေ့ဆုံပွဲတွေအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုအကောင့်ထဲပေါ်နိုင်မှသာ27ရာစုပင်လုံညီလာခံဆက်လက်ကျင်းပရေးကိုသဘောတူပူးပေါင်းဆောင်ရွက်သွားမယ်လို့ NCA အပြည့်ရ၈ဖွဲ့ကဇန်နဝါရီ17ရက်နဲ့22ရက်နှစ်ရက်ကြာထိုင်းနိုင်ငံချင်းမိုင်မြို့မှာပြုလုပ်တဲ့ညီညာရေးလုပ်ငန်းစဉ်အရေးပေါ်အစည်းအဝေးမှာဆုံးဖြတ်ကြေညာထားပါတယ်27ရာစုပင်လုံညီလာခံကိုတစ်နှစ်နှစ်ကြိမ်ကျင်းပဖို့သဘောတူထားကြပြီးပထမဆုံးအကြိမ်ညီလာခံကို2016စက်တင်ဘာလမှာတစ်ကြိမ်ဒုတိယအကြိမ်ညီလာခံကိုတော့2019မေလထဲမှာကျင်းပခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကိုညာဝေအောင်ပါရှင်။VOA မြန်မာပိုင်းစီစဉ်တွေကို line to meter 1925 30နှစ်တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ကချင်ပြည်နယ်ရင်းမြေစာပုံပြိုကျတဲ့သတင်းဖက်ဆက်ပါမယ်။ကချင်ပြည်နယ်လုံခင်ကျေးရွာအုပ်စုဂရေကျေးရွာအနီးကြောက်စင်းကုမ္ပဏီတစ်ခုမှာကျင်းနှင်းကိုချထားတဲ့တိုင်းမြေစာပုံကြီးပြိုကျတဲ့အတွက်ကုမ္ပဏီဝန်ထမ်းတွေအပါအဝင်လူ9ဦးထက်မနည်းသေဆုံးသွားတယ်လို့ဆိုပါတယ်။အပြည့်အစုံကတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းထောက်မအေးအေးမာကသတင်းပေးပို့ထားပါတယ်
။ကချင်ပြည်နယ်လုံခင်ကျေးရွာအုပ်စုဂရေကျေးရွာအနီးမှာရှိတဲ့မြေစာပုံပြိုကျတာကြောင့်လူသေဆုံးမှုတွေဖြစ်ခဲ့တာပါ။ဒါဟာကြောက်စင်းတူဖော်တဲ့ကုမ္ပဏီတွေဟာကြောက်မြတ်ဥပဒေမှာပါတဲ့အတိုင်းလိုက်နာမှုတွေအားနေတာကြောင့်ဖြစ်ရတယ်လို့စွန့်ပစ်မြေစာပုံတွေပြိုကျတာကြောင့်ပဲလူသေးဆုံးမှုတွေဖြစ်ခဲ့ရတယ်ဆိုပြီးဖားကန့်မြို့ရဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဒါရှိလှဆိုင်ကပြောပါတယ်
ေကျူတဲ့သဘောပါပဲ။ဒီရတလောက်ကတော့ပေါ့နော်ဒါမနေ့ကကျွန်တော်ကုမ္ပဏီတာဝန်ရှိသူပုဂ္ဂိုလ်တွေနဲ့တွေ့လိုက်တယ်။ပြီးတော့အဲသူတို့ကုမ္ပဏီကဝန်ထမ်း၄ဦးပေါ့နော်။အဲသူတို့ကုမ္ပဏီကဝန်ထမ်း၄ဦး။နောက်အရက်ထဲမှာကျွန်တော်တွေ့လိုက်ရတော့၃ဦးပေါ့။အဲ့လောက်ပဲကြားတယ်ခင်ဗျာ၇ဦးတော့ပေါ့နော်။အဲလောလောဆယ်တင်းရတဲ့အနေထားကတော့၇ဦးတင်းရတဲ့ဥစ္စာ၇ဦးစလုံးကတော့သူကတွေ့နေပြီပေါ့နော်။အလောင်းနေပေါ့နော်။အလောင်းနေဟုတ်ကဲ့
။အမှန်တော့ကြောင်မြတ်ဥပဒေတွေကနီးဥပဒေရှင်းမှာဆိုရင်ကျောက်စိမ့်တူးပေါ်တဲ့ကုမ္ပဏီတွေလုတ်ွက်ရထားတဲ့သူတွေလိုက်နိုင်ရမယ့်ဥပဒေတွေပါဝင်တာပါဒီထဲမှာဘလို့တူးပေါ်ရတဲ့ဧရိယာလိုက်ဆက်ရန်နေရအသုံးပြုရမယ့်အရေးအတွက်တွေမြေစာပုံကိုဘလောက်အမြင့်တီပဲပုံရမယ်ဆိုတာတွေနဲ့မိုင်းခွဲတဲ့အခါမှာလဲဘလောက်အတိုင်းတာတီပဲအသုံးပြုရမယ်ဆိုတာတွေယရနာတူးပေါ်ဝင်ရထားတဲ့ကုမ္ပဏီတွေရဲ့လုတ်ွက်တွေမှာလူသေးဆုံးမှုတွေဖြစ်ခဲ့ရင်လဲတာဝန်ယူရမယ့်အချက်လက်တွေလဲပါဝင်တာပါဒီအချက်တွေကိုလိုက်နာမှုတွေအားနည်းတာကြောင့်အခုလိုဖြစ်ရက်တွေဖြစ်ပေါ်ရတယ်လို့လဲပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကဆိုပါတယ်လက်ရှိဖြစ်ပွားပုံနဲ့ပတ်သက်ပြီးပြောပြခဲ့ရမှာတော့
အဲတာတူးတယ်လို့ပြောလို့လဲရတယ်ဒါပေမဲ့တာလို့ပြောပြမယ်လေသူကကျွန်တော်ဒေတာပေါ်ဆိုတော့သူကတိုင်ကြိုင်လို့ခေါ်ပေါ့တိုင်ကြိုင်ပေါ်တာပေါ့သူကဟိုဘက်ရှင်းနဲ့ဒီဘက်ရှင်းကြားမှာသူကရှားထားတယ်ဒါပေမဲ့တစ်ဖက်ရှင်းကကြတော့အထက်နဲ့အောက်ပေါ့ဗျာကျွန်တော်ပြောမှဆိုရင်အထက်ဘက်အချမ်းကရှင်းကကြတော့သူကလုံငါမလုံတော့တဲ့အချိန်မှာအဲ့အထက်ဘက်ရှင်းမှာသူတို့ကမြေစာပို့တာပေါ့နော်သူတို့ဆွန့်ပစ်တဲ့မြေစာတွေပို့တာဆွန့်ပစ်တဲ့မြေစာပို့ပြီးမှအဲ့ဒီပေါ်မှာဆွန့်ပစ်မြေစာပို့ပြီးတာနဲ့အဲ့ဒီပေါ်မှာကားတွေကဖြတ်တန်းသွားလာတာပေါ့ကားတွေဖြတ်တန်းသွားလာတယ်အဲ့ရှင်းနဲ့ရှင်းကြားမှာသူကပေါ့နော်တတိုင်းကြီးလုံးနဲ့အဲ့ဒါကကြောက်ကြောခုံကြီးပေါ့သူကပေ30လောက်ရှိတယ်အကျယ်ကအမြင့်ကကြတော့ပေ50လောက်ပေါ့နော်ခြေကကြတော့ပေ100လောက်ရှိတာပေါ့အဲ့ဒီပေါ်မှာသူတို့ကအဲ့ရှင်းနဲ့ရှင်းကြားအဲ့ဒါကြီးကချထားတယ်အဲ့ချထားတဲ့အချိန်ကျတော့အဲ့ရဘေးမှာသူတို့ကဟိုပေါ့မြေပြပို့လိုက်တယ်အထက်ကနေရာကိုမြေပို့လိုက်တယ်မြေပို့ပြီးမှအဲ့ဒီပေါ်မှာသူတို့တခြားမှာလုတ်တဲ့ကျင်းနေတခြားနေရာကလုတ်တဲ့ကျင်းနေအဲ့ကမြေစာပြတဲ့ယင်တွေကအဲ့လမ်းကြောင်းမှာဖြတ်တန်းသွားလာနေတာပေါ့နော်သူကကျင်းဟောင်းဆိုတဲ့အချိန်ကျတော့အောက်မှာသူကရေတွေအောင်းထားတဲ့အနေအထားမျိုးရှိမယ်အကြီးလဲအောင်းထားတဲ့နောက်ဒီအပေါ်ကမြေသားပြန်ပို့လိုက်တဲ့အချိန်ကျတော့အပေါ်မှာမြေတူးကြီးပဲဖြစ်နေတဲ့အချိန်ကျတော့နောက်အဲ့မှာဖိအားတော်တော်များသွားတယ်နဲ့တူပါတယ်ကားတွေကအဲ24နာရီသူကဖြတ်တန်းသွားလာနေတယ်ဆိုတဲ့အချိန်ကျတော့ပြီးတော့ကားကလည်းသူကအဲတန်90ကျော်လောက်ခီကိုရှိတဲ့အဲကားကြီးတွေပေါ့နော်မြေသားတွေသွားလာတဲ့အချိန်ကျတော့အဲ့ဒီရဲ့အဲဖိအားကိုသူတို့မနိုင်တဲ့အတွက်ကြောင့်လို့အတော့ဆူကြီးအဲ့တတိုင်းကြီးကအဲချိုးသွားမှဒီအောက်ဘက်မှာရှိတဲ့ကျင်းထဲလည်းဟိုတခါလဲလဲပြိုသွားတဲ့အနေထားပြင်ရတာပေါ့နော
်အခုလိုမျိုးမကြခဏမြေစာပုံပြိုကျပြီးလူသေးဆုံးမှုတွေကုမ္ပဏီတွေကဆက်ရန်ရားတွေအလွန်ကျွံသုံးပြီးတူးဖော်နေမှုတွေကိုညှော်နှဲအောင်လုပ်ဖို့ကပြည်တော်စုအစိုးရကထိန်းကြောင်းမှသာရနိုင်မယ်ဖြစ်တယ်လို့လည်းပြောပါတယ်ကချင်ပြည်နယ်ထဲမှာကြောက်စိမ့်တူးဖော်တဲ့လုပ်ငန်းတွေကနေထွက်လာတဲ့စွန့်ပစ်မြေစာတွေပြိုကျမှုတွေကြောင့်ဖားကန့်ဒေသမှာလူသေးဆုံးမှုတွေကမကြခဏဆိုသလိုရှိနေပြီးတခါတရံမှာရာနဲ့ချီပြီးပျောက်ဆုံးမှုတွေရှိသလိုတခါတရံမှာတော့ဒါဇင်နဲ့ချီပြီးပျောက်ဆုံးသေဆုံးတာတွေလည်းဖြစ်ခဲ့ရတာပါကချင်ပြည်နယ်ဖားကဲ့မြို့နယ်အတွင်းကကြောက်စိမ့်တူးဖော်မှုကြောင့်ဖြစ်လာတဲ့လူအသက်ပေါင်းများစွာဆုံးရှုံးရမှုတွေအပါအဝင်သဘာဝပတ်ဝန်းကျင်ဆိုင်ရာဆိုးကျိုးတွေနဲ့ပတ်သက်လို့လွှတ်တော်ကစုံစမ်းစစ်ဆေးပေးဖို့အထူးတောင်းဆိုမှုတွေလည်းရှိခဲ့တာပါအစိုးရအဆက်ဆက်စီးကမ်းမဲ့ကြောက်စိမ့်တူးဖော်မှုတွေကိုအစိုးရတဲ့အနေနဲ့စည်းကမ်းတင်းကျပ်မှုမလုပ်နိုင်ခင်မှာခိတ္တဆိုင်ငံ့ထားဖို့ကိုလည်း Global Witness အပါအဝင်သဘာဝပတ်ဝန်းကျင်ရေးလှုပ်ရှားနေတဲ့အဖွဲ့တွေက2016ခုနှစ်ကတည်းကတောင်းဆိုခဲ့ပါတယ်ရှင်
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ဂျိုလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
VOA American အသံရဲ့ရုပ်မြင်သံကြားနဲ့ ရေဒီယိုထုတ်လွှင့်မှုတွေကို internet ဆက်မျက်နှာ burmese.voanews.com နဲ့ VOA ရဲ့ Facebook ဆက်မျက်နှာဖြစ်တဲ့ VOA Burmese News မှာထုတ်လွှင့်ချိန်နဲ့တပြေးညီကြည့်ရှုနားဆင်နိုင်ကြပါတယ်။ VOA American အသံရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့ line to meter 1925 30 ਨੇ နဲ့ line လာ meter 190တို့ကနေဖန်ယူနားဆင်နိုင်ပါတယ်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။မ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2018ခုနှစ်ဇန်နဝါရီလ22ရက်တနင်္လာနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ19 25 30နဲ့လိုင်းလက်မီတာ190တို့ကနေည10နာရီထိတိုက်ရိုက်ထုတ်လွှင့်နေပါတယ်ဒီကနေ့ညဖက်ဒုတိယပိုင်းစီစဉ်မှာတော့ပတ်စင်ကဏ္ဍတွေဖြစ်တဲ့စီးပွားရေးနဲ့သက်တမ်းရောင်းသတင်းလိုအစီအစဉ်ဖြင့်ဘလော့ဂါတွေပြောသမျှပတ်စင်ကဏ္ဍတွေကိုလည်းနားဆင်ကြမှာပါဒါအပြင်နောက်ထပ်တင်ဆက်ပေးမယ့်သူယုံကြည်ရအစီအစဉ်မှာကြားဖို့ရှိတာကတော့
ဒါပေမဲ့နောင်လာနောက်သားတွေကိုပေးနိုင်တဲ့အကောင်းဆုံးသောအမွေလက်ဆောင်ကတော့ပညာအမွေပါပညာသာဖြစ်ချင်းဆိုတာဂုံပကာသနာတစ်ခုအတွက်ပဲမဟုတ်ပါဘူးပညာဟာလူသားတစ်ယောက်ကိုရင့်ကျက်စေပါတယ်ကောင်းမွန်မှန်ကန်တဲ့
အမေရိကန်တမရစစ်တူနာပြုတ်တက်ခွဲကတက်ကြကြီးအယ်ခွန်ဘူးကသူယုံကြည်ရအစီအစဉ်မှာအပြည့်အစုံပြောပြသွားဖို့ရှိပါတယ်အခုရင်ဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံအတွင်းအစိုးရတာဝန်ရှိသူတွေကဥဆောင်ပြီးတော့2018ခုနှစ်နှစ်ကုန်ပိုင်းမှာပဲစားပွဲတွေကျင်းပခဲ့တာကိုကန့်ကွက်ကြောင်းမြန်မာနိုင်ငံစားသုံးသူကာကွယ်ရေးအသင်းကဒီဇင်ဘာလ26ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံကပဲတွေကိုအဓိကဝယ်ယူနေတဲ့အိန္ဒိယနိုင်ငံရဲ့မူဝါဒအပြောင်းအလဲကြောင်း2018ခုနှစ်အတွင်းမြန်မာနိုင်ငံကနေပဲဝယ်ယူမှုရပ်ဆိုင်းလိုက်ပြီးတဲ့နောက်ပဲစားပွဲတော်တွေကိုရန်ကုန်မြို့အပါအဝင်မြို့ကြီးတွေမှာကျင်းပခဲ့ကြတာပါ။ပေးစားပွဲတော်ကံကြွေရခြင်းအကြောင်းမြန်မာနိုင်ငံစားသုံးသူကကွေရေးအသင်းဥက္ကဋ္ဌဥပအုပ်ခိုင်ကိုဆက်သွယ်မေးမြန်းပြီးတော့အခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်
မြန်မာနိုင်ငံကနေပုံမှန်တင်ပို့နေကြဖြစ်တဲ့ပဲစင်ကုန်မှတ်ပဲပဲဒီစိန်စတဲ့ပဲမျိုးစုံကိုအိန္ဒိယကဝယ်ယူမှုရပ်ဆိုင်းလိုက်တာကြောင့်မြန်မာနိုင်ငံကစားသုံးသူတွေအကြားမှာပဲပိုစားလာပြီးတောင်သူတွေအတွက်လည်းအဆင်ပြေအောင်ဆိုတဲ့ရွေချက်နဲ့သက်ဆိုင်ရာပြည်နယ်နဲ့တိုင်းဒေသကြီးအစိုးရတာဝန်ရှိသူတွေကဥဆောင်ပြီးပဲစားပွဲတော်တွေကိုကျင်းပခဲ့ကြတာပါ။ဒါပေမဲ့ပဲတွေကိုစိုက်တဲ့နေရာမှာပိုးသက်ဆေးတွေအလွန်ကျွံတုံးဆွဲမှုတွေရှိနေတာကြောင့်လူမှုကျန်းမာရေးကိုထိခိုက်မှာစိုးရိမ်ရတဲ့အတွက်အဲ့ဒီပဲစားပွဲတော်တွေကိုကန့်ကွက်ကြောင်းမြန်မာနိုင်ငံစားသုံးသူကာကွယ်ရေးအသင်းဥက္ကဋ္ဌဥပအုပ်ခိုင်ကပြောပါတယ
်။အခုမှကျွန်တော်တို့ကဒီပဲစားပွဲတော်ကိုကန့်ကွက်တာပေါ့အရင်ကျသားစားပွဲတော်တို့ကတော့တို့ကဒီလိုပဲဘယ်လိုခေါ်မလဲတို့ကဟို H1N1 ဟို H1N1 လားအဲ့ဒါဒီမဲ့ပေါ့ဘာညာဆိုတော့အဲ့ဒါဒီတော့ကတော့ကျွန်တော်တို့ဒီတိုင်းကြည့်နေခဲ့တာပေါ့နော
်ဟုတ်ကဲ
့အခုကတော့ကျွန်တော်တို့ကပဲဒီမှာလည်းဗမာပြည်မှာကစဆိုင်ကလေးကပုသက်စီကချမ်းတယ်လေအဲ့တော့နောက်ပြီးတော့တခါတိုးလောင်တဲ့အခါကျတော့လေဒီပုသက်စီကကြီးချမ်းတဲ့အခါကျတော့ဓာတ်ကျွေးနေရမလို့အဖဲနဲ့ဟိုတမတ်ထားတဲ့ပမာဏတွေများနေတာပေါ့နော်အဲ့တော့ကျွန်တော်တို့ကလည်းဒီသာတုံးသူတွေမှာဟိုတက်စီတက်ချင်းအန်ရီကိုသွေးနေတဲ့ဒါကျွန်တော်တို့ကတော့ဒီတခါတရားဝင်ကန့်ကွက်တာပေါ့ကျသားသားပွဲတော်တို့ကလည်းတော့ကျွန်တော်တို့ကမနဲ့ဓာတ်ပွဲကမရှိတဲ့အခါကျတော့ဆရာဒီကျင့်ရတယ်ပါဒီပုံမှားတွေပဲရှိတာမရှိတာမသိတဲ့အတွက်ကျွန်တော်တို့ကဒါကန့်ကွက်တာတွေပဲမလုပ်ပါဘူး
တကယ်တော့ပြည်တွင်းစားသုံးမှုနှုန်းမြင့်လာအောင်ကျန်းမာရေးနဲ့ညီညွတ်တဲ့ပဲတွေထုတ်လုပ်နိုင်ရေးနဲ့လူမှုပညာပေးလုပ်ငန်းတွေကိုတာဝန်ရှိသူတွေအနေနဲ့ဦးစားပေးလှုပ်ဆောင်သင့်တယ်လို့လည်းဥပအုပ်ခိုင်ကပြောပါတယ်
။ဒီနည်းနဲ့လှုပ်တာကလည်းကျွန်တော်တို့ကစီးပွားရေးနဲ့ကုတာပဲ။ရေချင်းမှာသူတို့လှုပ်တင်တာကဟလာဒီပဲတွေကိုမလိုဘဲပိုးသတ်ခြင်းမကောင်းဘူး။ဟလာအော်ဂဲနစ်ဆိုင်ယူနီတွေတဘာဝနည်းတွေနဲ့ဆိုင်ယူဖို့ဒီတူလောင်တဲ့နေရာမှာလည်းတဘာဝနည်းတွေနဲ့တူလောင်တာတွေတို့လောင်းမှုသင်တန်းဒါမိခင်ရာတွေသင်တန်းတွေတောင်းသူတွေကိုပညာပေးဖို့တွေဒါရေရှည်အကျိုးစီးပွားအတွက်လုပ်ရမှာပေါ့နော်ဒါမှလည်းဂျပန်တို့ဥရောပတို့ဈေးကွက်တွေမှာဈေးကောင်းရနိုင်မယ်ထိုးပေါက်နိုင်မယ်ပေါ့အဲ့တော့ကျွန်တော်တို့ကအဲ့လိုအကြံပြုပြီးတော့ဟာလာဒီဘဲစားပွဲတော်တွေလုပ်တော့ဂျပန်ကိုကျွန်တော်တို့ကဒါဟာလာကန့်ကွက်တာပါအ
ိန္ဒိယမှာပြည်တွင်းထွက်ပဲအရေးအတွက်နဲ့စားသုံးသူရဲ့လိုအပ်ချက်အချို့အစားမျှတမှုရှိနေတဲ့အတွက်မြန်မာနိုင်ငံဘက်ကပဲတွေဝယ်ယူမှုကိုရပ်ဆိုင်းလိုက်တာဖြစ်ပါတယ်
ဘုရားကအိ India mau yang ajaran yang lo dilu bah, terus ada India buat apa jangan lagi dekat bah, terus nanya mereka leperi utai lah jangan, bukan terus jangan leperi, utai lah dek aja, terus ada terus India terus mereka kau lu dia, jadi wah kau ni ni ni, di kandar lagi dah, oh oh, jangan lu nanya dia, di kandar oh, ni ada wah lah. อินเดียบ่เวลาอินเดียเนี่ยติยุดังแม้อัญญาลงเวลาอินเดียบ่แต่ตรุจะรออินเดียรู้ติยุดูจะรอตรุนั่นน่ะมาแล้วหลูเนี่ยเลยเมียซินเอ้าดิบาดิแล้วถ้าบ่าวิโซนักงานบลาวไปโตดแต่โตเนาะดูกันซะกว่าหาเนี่ยซินเอ้าดิเมียเลยอะแล้วตรุอ่ะโหโตดดิจะซินไก่จาดิบาดิเมียดิโตตรุอ่ะใต้ไม่ซีเสร็จพอดิยุดูอินเดียรู้อ่ะจนเราดิเนี่ยยาวเนี่ยเวลาเว้ยหละถ้าเป็นแม้แกโหจำบาดิจองๆกูก้องพี่รอ ว่าคิดได้ไงเนี่ยนี่จะเราคุณอยู่บินไหนเนี่ยนี่พอดีจะเป็นโน้ตชิโร่ตัวเจ้าตัวว่าฉันเอาเรื่องที่อ่ะคุณอยากจะรู้มากนั่นแหละตัวจริงจะเป็นฉันเอาเรื่องที่ขัดเราตัวจริงแต่เราไม่พูดได้ที่จะจริงมีปัญหาตัวมาเวียนลูกมาเวียนอะไรคุณจะไปดีใจตัวเลยที่ดูไปเราดีกว่าสิเลยอุลามะแต่ไม่ฉันเอาเรื่องที่มาพูดได้ที่จะจริงเนี่ยว่าคิดได้ตัวตัวทำมาทำอะไรเนี่ยไม่ได้ก็มาเวียนอุลูปอะไร
คุณเอียมาเวลาเกิดการว่าพูดได้ที่จะจริงอย่างหกของตัวเองมัวละอย่างเดียวอ่ะส่วนการวิชิตุริกาอุตส่าห์ไปเป็นซาเปอร์โรจะตั้งซาเปอร์โรซาตพิ้งเปอร์โรดีจิมปาระฮะอุบลีชูพาวเดลลอยมาหกเป็นเมลเลอันนั้นเป็นอินเนห์คุณพิสิทธิ์คู่ยามีลายอีกตัวโปรโมชั่นลบไปตัวไม่พิเศษบุตรีชัดเจนเลยลูกตัวก็เปลี่ยนไปเลยอันนี้รู้ว่าเฟรย์จะนอรู้ชาติลูกก็เฟรย์แล้วยับไปเลยสัวเฟรย์จะคงมีดีที่คู่จะนอรู้ว่าจ้า Bangladesh နိုင်ငံဘက်ကိုထွက်ပြေးသွားကြတဲ့ Ranger ဒုက္ခသည်တွေကိုစီစစ်လက်ခံရေးအစီအစဉ်တွေဇန်နဝါရီလ23ရက်နေ့မှာစတင်မှာဖြစ်ပါတယ်။လက်တလောအဖြစ်ဒုက္ခသည်တွေကိုယာယီစခန်းတစ်ခုမှာနေရာချထားပေးပြီးတော့နောက်ပိုင်းကျရင်တော့လုပ်ကင်စားတောက်ရပ်တည်နေအောင်လို့ခြေရွာတွေကိုအစီအစဉ်တကျပြန်လည်တိဆောက်ပေးမယ်လို့မြန်မာအစိုးရကထုတ်ပြန်ထားပါတယ်။ဒါကြောင့်မလို့ဒုက္ခသည်တွေနေရာပြန်လည်ချထားရေးနဲ့ဒုက္ခသည်တွေပြန်လာနိုင်ရေးဖြစ်နိုင်ခြေတွေကိုအခုအင်္ဂါနေ့ညပိုင်းဒဲအလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြလူရဲသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာ VOE ကခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-2-3-2-9-9-9-4 ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းမြန်းကြမယ်သတို့ရှင်တွေကိုကြိုဆိုပါရစေခင်ဗျာ
။မနေ့ဖြန်အင်္ဂါနေ့ည9:00တဲ့လေလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ခရိုသတင်းပတ်ဆိုင်ကဏ္ဍတစ်ခုဖြစ်တဲ့ blog ရေးပြောသမျှအစီအစဉ်ရဲ့အလဲပါ2008ခုနစ်ဆန်ပိုင်းက2018နစ်ဆန်ပိုင်းကစပြီးတော့ Facebook ကိုအပြောင်းအလဲတွေလုပ်ဖို့ပြင်ဆင်နေတာမှာလက်ရှိမှာတော့နိုင်ငံ6နိုင်ငံမှာအဲ့ဒီအပြောင်းအလဲတွေကိုစတင်ဆက်သက်နေပါတယ်။ဆက်သက်နေတဲ့အပြောင်းအလဲတွေကြောင့်ဘလို့ရိုက်ခတ်မှုတွေရှိနေတယ်လဲဆိုတာကိုတိတိတိမတ် broker တွေပြောသမျှအစီအစဉ်မှာကိုကျော်ကျော်သိန်းကမခင်ဖြူတွေနဲ့အတူတင်ဆက်ထားပါရရှင
်။မခင်ဖြူတွေရေ Facebook ကတော့အပြောင်းအလဲတွေလုပ်ဖို့ဆက်သက်နေပြီနော်။သူတို့ကတော့သုံးဆွဲသူတွေ Facebook ကိုဖွင့်လိုက်တာနဲ့စမြင်ရတဲ့ news feed ကို2018ခုနှစ်မှာအပြောင်းအလဲတွေလုပ်ဖို့ပြင်နေတာဗျ။ Facebook ကုမ္ပဏီတာဝန်ရှိသူတွေရဲ့အပြောအရကတော့လူတွေအနေနဲ့ဘာမှန်းတိတိကျကျမသိပဲတွေ့မြင်နေရတာတွေထက်ဆွေးနွေးမှုတွေပိုဖြစ်လာစေမဲ့ post မျိုးတွေကိုပိုဦးစားပေးမယ်လို့ဆိုတာပဲဗျ
။ပြီးခဲ့တဲ့နှစ်အတွင်း Facebook ကိုအသုံးပြုပြီးတော့သတင်းမားတွေ၊လှုပ်ချန်သတင်းတွေဖျက်ချီတဲ့ကိစ္စအတော်လေးဆူဆူဝါးဝါးဖြစ်ခဲ့ပြီးတဲ့နောက်လူမှုဖွဲ့စည်းပေါ်ဆိုရှယ်မီဒီယာရဲ့အနှုတ်လက္ခဏာဆောင်တက်ရောက်မှုတွေကိုဝေဖန်တာတွေလည်းရှိလာတဲ့အတွက် Facebook ကအခုလိုအပြောင်းအလဲလုပ်ဖို့ကြိုးစားလာတာပဲရှင
့်ဟုတ်ပါတယ် Facebook ကိုတည်ထောင်သူ Mark Zuckerberg ကိုယ်တိုင်က Facebook ပေါ်မှာ post ထုတ်တင်ပြီးပြောထားပါသေးတယ်ကျွန်တော်တို့ရဲ့ဝန်ဆောင်မှုတွေဟာသုံးစွဲရတာပြောဖို့ကောင်းအောင်မကလူတွေရဲ့တာယာဝါပြောရေးကောင်းမွန်စေဖို့အတွက်လည်းတာဝန်ရှိတယ်လို့ကျွန်တော်တို့ခံစားရပါတယ်ဆိုပြီးရေးထားတာပဲ
Facebook ကုမ္ပဏီရဲ့ News Feed ဌာနအကြီးအကဲ Adam Mosseri က blog post တစ်ခုမှာရေးထားတာလည်းရှိပါသေးတယ်။ဘယ် post တွေဟာမိတ်ဆွေတငယ်ချင်းတွေနဲ့အပြန်အလှန်ပြောဆိုခြင်းပွဲရှိတာကိုကျွန်တော်တို့ခံမှန်းပါမယ်။အဲ့ဒီလို post တွေကိုထိတ်ဆုံးမှပုံမြင်ရအောင်လုပ်ပေးပါမယ်လို့ဆိုရဲရှင့
်။အပြန်အလှန်မှတ်ချက်ပေးဆွေးနွေးကြတဲ့ post မျိုးတွေကိုပြန်မျှဝေခြင်းပွဲရှိတာနဲ့တုံ့ပြန်ခြင်းပွဲရှိတဲ့ post မျိုးတွေအကြံဉာဏ်တောင်းတဲ့တငယ်ချင်းတယောက်ရဲ့ post ပဲဖြစ်ဖြစ်ခရီးထွက်ဖို့အကြံတောင်းတာမျိုးပဲဖြစ်ဖြစ်ဒါမှမဟုတ်ဆွေးနွေးပြောဆိုတာတွေအများကြီးဖြစ်နေတဲ့သတင်းဆောင်ပါသို့မဟုတ်ဗီဒီယိုပဲဖြစ်ဖြစ်အဲ့ဒါမျိုးကိုပို့ပြီးဦးစားပေးသွားပါမယ်တဲ့
အတိတ်ပဲကတော့ရှင်ဒီ Facebook ပေါ်မှာသတင်းဌာနတွေကတင်နေတဲ့သတင်းတွေဗီဒီယိုတွေထက်မိတ်ဆွေတငယ်ချင်းတွေကြားမှာဆက်သွယ်ပြောဆိုဖလှယ်တာတွေကိုပို့ဦးစားပေးပြီးတော့တင်ပေးမယ်ဆိုတဲ့သဘောပါပဲရလကတော့သတင်းဌာနတွေရဲ့သတင်းတွေကိုအတွေ့ရနည်းလာပွဲရှိပါတယ်
မိသားစုမိတ်ဆွေတငယ်ချင်းတွေကိုဦးစားပေးပြီးတော့အပြောင်းအလဲလုပ်ဖို့ Facebook ကကြိုးစားတာဒါပထမဆုံးတော့မဟုတ်ပါဘူး2016ခုနှစ်တုန်းကလည်းဒီကြိမ်လုပ်ခဲ့ပါသေးတယ်အဲဒီတုန်းကလည်းထုတ်ဝေသူတွေနဲ့တခြားစီးပွားရေးလုပ်ငန်းတွေကဖွင့်ထားတဲ့ Facebook စာမျက်နှာတွေမှာမျှဝေတာတဲ့ကိုသိတဲ့လူတွေကတင်တဲ့ post တွေကိုဦးစားပေးပြီးဖော်ပြမယ်လို့ Facebook ကကြေညာခဲ့တာပါ2015ခုနှစ်တုန်းကလည်းအလားတူလုပ်ခဲ့မှုပါသေးတယ
်အဲဒီအပြောင်းအလဲတွေမှာအထင်သာသွားတာကတော့သတင်းဌာနတွေပါပဲသတင်းဌာနတွေရဲ့ website တွေကို Facebook ကနေတဆင့်ရောက်တဲ့အရေးအတွက်ဟာတိတိသားသားကြသွားခဲ့တယ်လို့သတင်းဌာနတွေကပြောကြပါတယ်
။အခုနောက်ဆုံးအပြောင်းအလဲကိုတော့လက်ရှိမှာနိုင်ငံ6ခုမှာစံသက်လှုပ်ဆောင်နေပါတယ်။ဒါပေမဲ့ Facebook ကသူတို့ဘာသာစံသက်နေတာဖြစ်ပြီးအဲ့ဒီနိုင်ငံတွေကသုံးဆွဲသူတွေကိုကြိုတင်ပြီးတရားဝင်အသိပေးအကြောင်းကြားတာမျိုးတော့မရှိပါဘူး။အဲ့ဒီနိုင်ငံတွေကတော့ Slovakia, Sri Lanka, Cambodia, Bolivia, Guatemala နဲ့ Serbia နိုင်ငံတွေပါ။
ဆက်သက်နေတဲ့ပုံကတော့ဒီလက်ရှိလူတွေနေ့စဉ်မြင်တွေ့သုံးဆွဲနေတဲ့ News Feed ကနေတကယ့်သတင်းဌာနအစစ်မှန်တွေရဲ့သတင်းတွေကိုဖယ်ထုတ်လိုက်ပြီး Explore ဆိုတဲ့စာမျက်နှာသစ်တစ်ခုထပ်ဖွင့်ပြီးတော့အဲ့ဒီထဲမှာသွားထည့်ထားတာပါဆိုတော့ဒီနိုင်ငံ6နိုင်ငံကတော့ Facebook ရဲ့အစမ်းသက်ခံနိုင်ငံတွေဖြစ်သွားတော့တာပါပဲ
လက်ရှိစံသက်ဆက်ကာလမှာကိုပဲအနှုတ်လက္ခဏာဆောင်အကျိုးဆက်တွေရှိနေတာကိုပြီးခဲ့တဲ့ရက်ပိုင်းတွေမှာပဲ New York Times သတင်းဌာနနဲ့တခြားသတင်းဌာနတွေမှာရေးသားဖော်ပြကြပါတယ်အဓိကအကျိုးဆက်ကတော့အစောပိုင်းကပြောခဲ့သလိုပါပဲ တရင်ဌာနတို့ရဲ့ website တွေကို Facebook ကနေတစဉ်ဝင်ကြည့်တဲ့အခြေအတွေ့တိတိတသားကိုကြားသွားတာပါ Bolivia ကတရင်ဌာနကြီးတစ်ခုဆိုရင်သူတို့ website ကိုဝင်ကြည့်တာ20ရာခိုင်နှုန်းအထိတောင်မှကြားသွားတယ်တဲ့
အဲ့ဒါအပြင်အတော်လေးစိုးရိမ်ကြီးပြောလာနေကြတာကတော့တကယ်တရင်ဌာနတွေရဲ့တရင်တွေကိုလူတွေကမတွေ့တော့တာကြောင့်အဲ့ဒီနေရာမှာလှုပ်ကြံတဲ့တွေတရင်မားတွေကပိုးပြီးတော့နေရာယူလာတယ်ဆိုတာပါဆလိုဗာကီးယားမှာဖြစ်သွားတာဆိုရင်အတော့ကိုထင်ရှားတာပဲလीနော
်ဟုတ်တယ်ဗျ Facebook ကလှုပ်လိုက်တဲ့အပြောင်းအလဲတွေကြောင့်ဆလိုဗာကီးယားမှာတရင်မားတစ်ခုပြန့်သွားတဲ့ဖြစ်ရပ်ကို New York Times တရင်စာမှာရေးထားတာပါသူရဲ့ပိုက်ဆံအိတ်ပျောက်သွားတဲ့မွတ်စလင်တယောက်ကတွေ့လို့ပြန်လာပြီးတဲ့လူကိုဒီအကျန်းဖက်ဝါဒီတွေကြံစီနေတဲ့တိုက်ခိုက်မှုတစ်ခုအကြောင်းပြောပြပြီးတော့ပြန်ကျေးဇူးဆက်လိုက်တယ်ဆိုပြီးရေးတင်ထားတာပါ
အဲ့ဒီဇလန်းကို Facebook ပေါ်မှာအကြီးအကျယ်ပြန်ဖြန့်ကြတာကြောင့် Slovakia ရဲတပ်ဖွဲ့ကအဲ့ဒီဖြစ်ရဟာမဟုတ်ပါဘူးဆိုပြီးတော့ကိုရင်းနဲ့ကြီးညာချက်ထုတ်ခဲ့ရပါတယ်။ဒါပေမဲ့ရဲတပ်ဖွဲ့ရဲ့သတိပေးထုတ်ပြန်ချက်ကကြတော့တရားဝင်ထုတ်ပြန်ချက်တစ်ခုဖြစ်နေတဲ့အတွက်အသုံးပြုသူတွေရဲ့ News Feed မှာသွားမပေါ်ပါဘူး။ဆိုတော့လူတွေကသတင်းတူကိုပဲတွေ့ပြီးတော့တာဝန်ရှိသူတွေရဲ့တရားဝင်ထုတ်ပြန်ချက်ကိုတော့မတွေ့ဘူးဆိုတာမျိုးဖြစ်သွားတာပေါ့ရှင်။
ဒီနိုင်ငံ၆နိုင်ငံမှာလက်ရှိစံတက်နေတဲ့ Explore အစီအစဉ်ရဲ့ရည်မှန်းချက်တွေကိုပြီးခဲ့တဲ့နှစ်အောက်တိုဘာလမှာ Facebook က Blog မှာတင်တဲ့ Post ခုမှာရှင်းပြခဲ့ပါတယ်။စံတက်ချက်ရဲ့ရည်ရွယ်ချက်ကတော့လူတွေအနေနဲ့ပုံကိုယ်ရေးအကြောင်းအရာတွေနဲ့အများပြည်သူအားလုံးနဲ့ဆိုင်တဲ့အကြောင်းအရာတွေကိုသိကြစီရှိစေချင်မလားဆိုတာနားလည်ဖို့ဖြစ်ပါတယ်လို့ဆိုထားပါတယ်။လက်ရှိစံတက်နေတဲ့နိုင်ငံတွေပြင်ဆက်ပြီးတိုးချဲ့ဖို့လည်းမရှိသေးဘူးလို့ Facebook News Feed ဌာနအကြီးအကဲ Adam Mosri ကရေးထားပါတယ်။
New York Times သတင်းစာရဲ့သတင်းဆောင်ပါးမှာရေးသားထားတာကတော့ဒီအပြောင်းလဲတွေနဲ့ပတ်သက်ပြီးသတင်းစာကမေးတဲ့မေးခွန်းတွေကို Facebook ကပြန်မဖြေခဲ့ပါဘူးတဲ့ Facebook ကုမ္ပဏီအနေနဲ့သတင်းအချက်အလက်အတွက်ကမ္ဘာလုံးဆိုင်ရာနေရာတစ်ခုအဖြစ် Facebook ရဲ့အခန်းကဏ္ဍကိုအလေးအနက်သဘောထားပါတယ်လို့ပဲ Mr. Mosri ကထုတ်ပြန်ချက်တစ်ခုမှာပြောခဲ့ပါတယ်တဲ့
News Feed မှာစံသက်နေတဲ့အပြောင်းလဲတွေကြောင့် Cambodia မှာလည်းရိုက်ခတ်မှုတွေရှိထားပါတယ် Facebook သုံးတဲ့ Cambodia နိုင်ငံသားတွေအနေနဲ့ယုံကြည်ရတဲ့သတင်းဌာနကြီးတွေရဲ့သတင်းတွေကို Facebook ပေါ်မှာဘယ်နေရာတွားရှာရမယ်ဆိုတာမသိကြတော့ဘူးလို့အင်္ဂလိပ်ဘာသာနဲ့ထုတ်တဲ့ The Phnom Penh Post သတင်းစာရဲ့ Editor Stuart White ကပြောတာကို New York Times စောင်းပါမှာဖော်ပြထားပါတယ်
။ Cambodia နိုင်ငံမှာတပ်တန်းရှိအုပ်ချုပ်နေသူလက်ရှိဝန်ကြီးချုပ်ဟွန်ဆန်ကနိုင်ငံရေးအထိုက်အခံတွေတက်ကြွလှုပ်ရှားသူတွေသတင်းမီဒီယာတွေကိုဖိနှိပ်ဖြိုခွဲနေတာကြောင့် Facebook ဟာလူတွေအတွက်သတင်းရယူဖို့အဓိကနေရာတစ်ခုဖြစ်လာနေတာပါ။အခုတော့စက်တက်နေတဲ့အပြောင်းလဲကြောင့်သုံးဆွဲသူတွေအခက်တွေ့နေပုံပါပဲ
ဒီစက်တက်လှုပ်ဆောင်နေတာတွေဘယ်တော့အဆုံးသတ်မယ်ဆိုတာကိုတော့ Facebook ကအခုထိမပြောသေးပါဘူးခင်ဗျာ
လောကရေးပြောသမျှအစီအစဉ်ကိုကိုကျော်ကျော်တင်နေမှာခင်ဖြူသူတို့တင်ပြသွားတာပါခရော့တက်တန်ရောင်သတင်းလောအစီအစဉ်ရဲ့အလဲပါမအေးတန်နာကျော်ကစူးစီးတင်ပြထားပါတယ်
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတို့တက်တဲ့အောင်သတင်းလာမှာတော့အိုင်ယာလန်ကနာမည်ကြီး The Cranberries Rock Guitar အဖွဲ့ရဲ့ပင်နိုင်ဆိုရှင်အတန်ငယ်ငယ်နဲ့ဆုံးမသွားခဲ့ပါပြီပြီးတော့ဆီးရီးယားနိုင်ငံကရုပ်ရှင်ဒါရိုက်တာဘာကြောင့်များအော်စကာဆုရခြင်းရတာပါလဲဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထားတာကိုပြောပြပေးသွားပါမယ်အိုင်ယာလန်နိုင်ငံကနာမည်ကျော် rock guitar အဖွဲ့တစ်ဖွဲ့ဖြစ်တဲ့ The Cranberries အဖွဲ့ရဲ့ပင်နိုင်ဆိုရှင် Dolores O'Riordan ဟာအသက်46နှစ်နဲ့ဇန်နဝါရီလ15ရက်နေ့တနင်္လာနေ့ကပဲရုတ်တရက်ဆုံးပါသွားခဲ့ပါတယ်။သူအတန်သွင်းဖို့လန်ဒန်ကိုရောက်နေတော့အခုလိုမျိုးရုတ်တရက်ကွယ်လွန်သွားတာလို့သူ့ရဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ်။ Indie guitar တန်စင်တွေရဲ့တချင်းဆိုတဲ့ Dolores O'Riordan ရဲ့ထူးခြားတဲ့ Irish guitar တန်စင်တေးလိုက်သီးဆိုပုံတွေနဲ့ပေါင်းပြီးတော့The Cranberries အဖွဲ့ဟာ1990ပြည့်လွန်နှစ်တွေမှာအထူးနာမည်ရအောင်မြင်ခဲ့တာပါ။သူတို့တချင်းတွေက Linger တို့ Zombie တို့လိုတချင်းတွေကမြန်မာနိုင်ငံအထိပါပြန့်နှံ့ကျော်ကြားတာဖြစ်ပါတယ်။အဲဒီဆယ်စုနှစ်တုန်းကဆိုရင် The Cranberries အဖွဲ့ကအောင်မြင်မှုအရာဆုံး Rock Guitar အဖွဲ့လို့တောင်မှပြောနိုင်ပြီးတော့တက်ပြားချက်ရေးတန်း40ကျော်ရောင်းချရတယ်လို့သူတို့ရဲ့ website မှာဖော်ပြထားပါတယ်။အခုတော့ Dolores O'Riordan ကအတန်သွင်းဖို့လန်ဒန်ကိုခဏလေးရောက်နေတော့မှဆုံးမသွားရတယ်လို့သူ့ရဲ့ပြောရေးဆိုခွင့်ရှိသူ Lindsay Holmes ကကြေညာချက်မှာပြောထားပြီးတော့သူဘာကြောင့်တည်ဆုံးရလဲဆိုတာတော့ပြောမထားပါဘူး damai nampai nanya naga dengan website dia dengan dengan ni maro tu ye tisu tu ayam muka mending awe tisu dia matu ya ulu jitamari. The cranberry supply garo tu ye tengah jenis tu Dolores O'Riordan somba tu ayat macam lo tu go one day juga mibari kita pada mi emeteng yang tanah tu ye bawa tisu itu bawa pun ayat tu bawa yang kau yari tu le tu kau yu one day mibari ulu jitamari.Dolores O'Riordan ha, that sana ni tega kurang itu cini ko sesu tu sepiro. Sejauh tu ajar lega di the cranberry supaya mah, amu tu mih isu sian pina wenyau piro di suke tu sepani. Aku tu sombah tu ajar itu insu jang mida azuri. Atu wanai jiguan ni jang piro, piye itu ni ni tu ye kuye kura. Lola kuingo liza pibo, piye isu kuing si de, Lindsay Holmes ka online boga jinja jema mida azuku za, benda tawar isu.ဖြစ်ပေါ်နေတဲ့အစီရီးယားနိုင်ငံမှာလူမှုအားထားရသောပရာဟိတာကိုညီကယ်ဆယ်ရေးအသင်းအကြောင်းရုပ်ရှင်ရိုက်ကူးထားတဲ့ဒါရိုက်တာကဒီရုပ်ရှင်သာအော်စကာဆုအတွက်တစ်ကြွရွေးချယ်ခံထားရတဲ့စီးရီးယားမှာပါရင်စီးရီးယားမှာလူမှုခံစားနေရတဲ့အခြေအနေတွေကိုလူများပေါ်ပြီးတော့သတိပြုမိကြမှာဖြစ်လို့အဲ့လိုဖြစ်အောင်လို့အော်စကာတစ်ကြွစီးရီးယားမှာပါခြင်းမယ်လို့ပြောသွားပါတယ်2018ခုနှစ်ကဖြန့်ချိလိုက်တဲ့ဒိမန်နိုင်ငံထုတ်မှတ်တမ်းရုပ်ရှင် Last Man in Aleppo အလက်ပိုမြို့မှာနောက်ဆုံးကျန်တဲ့သူဆိုတဲ့ရုပ်ရှင်ကစီးရီးယားနိုင်ငံမှာ white helmet အခုမှအုတ်ထုတ်ဖြူများလို့လူသိများတဲ့ကုညီကယ်ဆယ်ရေးပရာဟိတလုပ်သားတွေနေ့စဉ်ကြုံနေရတဲ့အခက်အခဲတွေကိုရိုက်ပြထားပါတယ်။ဒီရုပ်ရှင်ကားကအကောင်ဆုံးမှတ်တမ်းရုပ်ရှင် Oscar ဆုအတွက်ပထမရွေးချယ်ခံရတဲ့ရုပ်ရှင်15ကားထဲမှာတစ်ခုပါဝင်ဖြစ်ပါတယ်။ လူများရဲ့အသက်ကိုကယ်တင်ဖို့တခါတလေမှကိုယ့်ရဲ့အသက်ကိုစွန့်ပြီးတော့တောင်မှဒီကယ်ဆယ်ရေးလုပ်သားတွေဘလောက်ကြီးမားတဲ့အန္တရာယ်တွေတဲကနေလုတ်ကင်နေရလဲဆိုတာရုပ်ရှင်ဒါရိုက်တာ Forest Fayette က Writer သတင်းဌာနကိုပြောပါရယ်အဖွဲ့ကို Syria Civil Defense လို့တရားဝင်ခေါ်ဆိုခဲ့ပြီးမြင်သူတို့ဆောင်တဲ့အခွန်မှာအုတ်ထုတ်ဖြူတွေကြောင့်လူများက White Helmet လို့ခေါ်ကြပြီးတော့ Syria နိုင်ငံရဲ့တပုံတွေထိန်းချုပ်ရာနယ်မြေတွေမှာကယ်ဆယ်ရေးလုပ်ငန်းတွေကိုဆောင်ရွက်နေကြတာပါဘုံကျဲခံရတဲ့ဒေသတွေကရက်သားတွေကိုဘေးလွယာကိုရွှေ့ပြောင်းပေးပြီးတော့အပြိုပြက်ပုံအောက်တွေကနေကဲထုတ်တာဒီလိုနေတွေနဲ့ကယ်ဆယ်ရေးလုပ်ငန်းတွေကိုသူတို့လုပ်ကြရပါတယ်ဒီရုပ်ရှင်က Sundance ရုပ်ရှင်ပွဲတော်မှာတော့Grand Jury Documentary ဆုရထားပြီးဖြစ်ပါလိမ့်ရှင် Hey y'all's friend I gotta tell you something Oh yeah I wanna be a celebrity yeah ဒီတက်တော့ရတဲ့နော်အစီအစဉ်ကို Radio မှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါလိမ့်ရှင်ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေမနဲ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll
have my own jet. တပန်ရောင်တဲ့လောအပတ်စဉ်ကနာကိုမအေးတနာကြောတင်ဆက်သွားတာပါ။ခုတော့သူယုံကြည်ရအစီအစဉ်အလဲပါ။ American တပ်မတော်စစ်သူနာပြူတပ်ခွဲကတပ်တကြီး El Kunbu ကယုံကြည်ရကိုနာဆင်ကြပါမယ်။မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ရှင
်။ကျမယုံကြည်တဲ့အရာကတော့ပညာရေးပဲဖြစ်ပါတယ်။ဒီကမ္ဘာလောကမှာကျမတို့ယုံကြည်မျက်နှာတံပိုးထားတဲ့အရာတွေအများကြီးရှိပါတယ်။ဥပမာပြောရရင်ရွှေငွေအုပ်စာမိတ်ဆွေခင်မွန်းကောင်းတဲ့မိသားစုတွေပဲဖြစ်ပါတယ်လူသားတွေရဲ့ဇလိစီရိုက်ကွဲပြားသလိုမိမိတံပိုးထားတဲ့အရာတွေဟာလည်းအင်မတန်မှကွဲပြားပါတယ်ဒီအရာတွေအလုံးဟာလည်းမတည်မြဲပါဘူးတနေ့မှပျောက်ပြဲသွားမှာပါဒါပေမဲ့နောင်လာနောက်သားတွေကိုပေးနိုင်တဲ့အကောင်းဆုံးသောအမွေလက်ဆောင်ကတော့ပညာအမွေပါပညာသာဖြစ်ချင်းဆိုတာဂုဏ်ပကာသနာတစ်ခုအတွက်ပဲမဟုတ်ပါဘူးပညာဟာလူသားတစ်ယောက်ကိုရင့်ကျက်စေပါတယ်ကောင်းမွန်မှန်ကန်တဲ့ဆုံးဖြတ်ရွေးချယ်မှုတွေကိုပြုလုပ်နိုင်စေပါတယ်။ဒါရင်မကသေးပါဘူး။အသက်ကြီးလာပြီးတနေ့ဘဝတက်တာကိုပြန်လည်သုံးသပ်တဲ့အခါနောင်တရတဲ့နေ့ရက်တွေ၊မြင့်ရကြရတဲ့နေ့ရက်တွေ၊နေပါမှာတေချာပေါက်ပါ။ကျမရဲ့အတွေ့အကြုံတစ်ခုကိုဒီနေ့နားဆင်နေတဲ့ပရိသတ်တွေနဲ့ဝေမျှချင်ပါတယ်။ကျမအမေရိကကိုအကြောင်းတက်ဖို့2009ခုနှစ်မှာရောက်ရှိခဲ့ပါတယ်။ကျမရဲ့မိဘတွေငငယ်တုန်းကသင်ကြားပေးခဲ့တဲ့အတိုင်းကျမပညာကိုအင်တာမမြင်လို့ပါတယ်။အမေရိကမလာခင်အမေရိကန်စင်တာမှာအင်္ဂလိပ်စာတွေကိုတက်နေလောက်တင်ယူပြီးဒီမှာကြောင်းတက်နိုင်ဖို့ပြင်ဆင်ခဲ့ပါတယ်။
ဒီနိုင်ငံမှာကြီးခဲ့တာမဟုတ်တဲ့အတွက်ကြောင့်အမှတ်မချင်ပဲကြောင်းသက်စင်မှာအခက်အခဲမျိုးမျိုးနဲ့ရင်ဆိုင်ခဲ့ရပါတယ်အမေရိကပညာရေးနဲ့မာဘီပညာရေးဟာအင်တာမကွာခြားပါတယ်မာဘီမှာကြောင်းတက်တုန်းကစာရီကိုအလွတ်ကျပ်ပြီးဆံပွဲမှာမမီလောက်ခြားရေးပြီးဖြစ်ရပါတယ်အမေရိကကကြောင်းမှာဆိုလို့ရှင်အလွတ်ကျပ်ရုံနဲ့ဆံပွဲမှာအောင်နိုင်ပါဘူးစာရီကိုတေချာပေါက်နားလည်မှဆံပွဲပြီဆိုအ Merga go yaksasura, diga yinji murigo, nale onle, josa la nayabare. The chinemabe, ingule alondriabare. Edilone, natao shikune, ne sambaima, jama don't careabare. Edina by majama, do not be a goon in it. The nature, a low look and careabare. Dima gochrabo go yadinambo, imdama josayabare. John desi regale, alonzijibare. Not a The new Georgia, Jama, America Citadel will win be Dawin Tanson Kabare. Kuso in Susuba couldn't Niba Shibabi. Natasha couldn't lay long, ma, Jama, a soya's dive in it. To Nabu Jungle, Piane, they own and Kabare. A cool John Bibo, Landwego, Yoni Babi. Jama Benia Yau Yau, John Tetchinese, John Bichinese, Pinata Pitchinese, Peroma, Yoquem Dababu. Say them shock about. A jump mumu jump, a keke, a mumuri, jumrigi abime, peroma same shock above. Pinyada pi, midazugo, kuni name. We are misway a dying wine, bidu a jorigo, miamyaza, tansa name, sura, juma, loma yunti bidaba. Dini nasen ere, miba rigo, a beach mare. Dad mirigo, pinyada jiri piam, same shove, legit, biltong biba. Lunga rigole, a beach mare. Pirin biba, benia manini, benia ma yaw yaw. Mimi say when Zare Pinyan Kugo ya on the Yuba. Eddie Pinyago, Juanji on Lilaba. Say them Jabane. The name are Josa Yonga Yajo Namaba. The name are Miba Maysui, Nico Mount Murray, Go Yunai Nedu, the Pila Mavalo. Taidunche Mare, Dizu de Marisha.
A person can send it, do Yongi Yagana at way. Balu a jang yam yumamasu, go Yongi Ali will power in Sunni people, pay call Yazi. Email later. Burmese@voanews.com burmese@voanews.com go saye bi set twe ya me telephone number ko chang ja lai khanya jino pyan set twe ba me
mamo phyu season tin set de tu yong ji ya season ko thau lin pe lai da ba voa ga ne akhu thau lin pe khae de tanai sa season ko a season pp chin myama san no chin nya 10 na ya ne 7 na thi line no mita 30 ne 51 to ga ne pyan bi lo thau lin pe twa au ma ba American Suya Long and Read, say the Banshana Tayara, Digini, Denil Anima, Tom Yet Shilababi, Suya, Tom Sena, Luemu, Jita, Muaradi, a poor, Luto, Madija, and Yen Kong Jamabe, Maduda, Masota, Chinigo, Sontam, Lansure, a poor, Digini, Denil Anni, Nilema, Telutoma, Mequejama, Pipare. ဆိုရာကိုဖေးဖွဲလာရှင်းနေအထိရန်ပုံဝင်ဝင်ရောက်လာတဲ့လူငယ်၈သိန်းလောက်ကိုဌာနေပြန်ပို့ရေးကနေကာကွယ်ပေးရေးကတော့မပြေလည်သေးပါဘူးရှင်။အစ္စရေးနိုင်ငံဆိုင်ရာအမေရိကန်တန်ရုံးကို2019ခုနှစ်နှစ်ကုန်ပိုင်းမှာဂျေရုဆလမ်ကိုရွှေ့မယ်လို့အမေရိကန်ဒုတိယသမ္မတမိုက်ပန်စ်ကဒီကနေ့ပြောဆိုလိုက်ပါတယ်။ရှစ်လမဲ့သတင်းပတ်တီအတွင်းအမေရိကန်ဆိုရာအနေနဲ့ဂျေရုဆလမ်မှာအမေရိကန်တန်
ပြည်သူ့စစ်တွေအပေါ်စစ်စင်ရေးကအချိန်တိုအတွင်းပြီးမယ်လို့တူရကီတာဝန်ရှိသူတွေကတွေးကပြောဆိုနေကြချိန်မှာပဲဖြစ်ပြီးတော့တိုက်ခိုက်လာတာဖြစ်ပါတယ်။ရခိုင်ပြည်နယ်ကရခိုင်ပြည်နယ်တွင် ပရိပခရိချောင်းဘင်္ဂလားဒေ့ရှ်နိုင်ငံတွဲကိုထွက်ပြေးခဲ့ကြတဲ့ဒုက္ခသည်တွေနေ့ရက်ပြန်ပို့မယ့်အစီအစဉ်ကိုဘင်္ဂလားဒေ့ရှ်ဘက်ကဆိုင်းငံ့လိုက်ပါတယ်ရှင်။
တရင်ချင်းချုပ်ကမတင်ထိုက်ကကြီးညာပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရမှုကကိုညာဝင်းအောင်ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ Vitex ဇော်ညက်ဖြစ်ပါတယ် VOA American အတန်မနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီ9:00 GMT လိုင်းဒိုမီတာ32 kHz 933 လိုင်းဒိုမီတာ40 kHz 980လိုင်းဒိုမီတာ48 kHz 6350နဲ့လိုင်းလမ်းပြ190 kHz 1905ရောကနေဖန်ယူနာဆင်နိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းချမ်းမာရှင်လမ်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.